Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VO American တိုင်းရဲ့2019ခုနှစ်ဇွန်လ15ရက်စနေနေ့မနေ့ပဲအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3040 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေတာဝန်တင်ဆက်မှာပ
ါမင်္ဂလာပါကျွန်တော်ငိမ့်ချမ်းပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြေညာပေးပါမယ်အိုမန်ပင်လယ်ကွေ့မှာရေနံတင်သင်းမောနှစ်စီးတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာသဘောတူညီချက်တစ်ခုရအောင်တည်ဆောက်နေတယ်လို့ကာကွယ်ဝင်ကြီးပက်ရှန်နဟန်ကပြောပါတယ်မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုဆွေးနွေးတဲ့ EU မြန်မာ၅ချိန်မြောက်လူ့အခွင့်အရေးဆိုင်ရာဆွေးနွေးပွဲကိုမနေ့ကနေပြီးတော့မှကျင်းပခဲ့ပါတယ်ဆော်ဒီမှာပထမဦးဆုံးဖွင့်လှစ်တဲ့ Night Club ဖွင့်ပွဲကိုဆော်ဒီအာနာပိုင်တွေကတားမြစ်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါ
ဟုတ်ကဲ့ပါခင်ဗျာဒီကနေ့မနက်မှာတော့ဒီဖွဲ့စည်းပုံအခြေခံပြင်ဆင်ရေးပူးပေါင်းကော်မတီနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တစ်ပုဒ်မှာတော့
ဆက်ပြောပါတယ
်ဒါအခုလို့ပေါ့နော်အားလုံးဒီဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးပေါ်မှာသုံးသပ်ချက်တွေပြီးသွားတယ်ဆိုတာလေအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်မလို့ပြီးတာပါပူးပေါင်းတယောက်ကောင်းမလို့
သတင်းတွေပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်တခါထိုင်းနိုင်ငံကအလို့ရှိဆုံးဖြစ်နေတဲ့ထိုင်းတောင်ပိုင်းသားမွေးရရစာတူကိုတာချီလိမ်အာနာပိုင်းကဖမ်းဆီးပေးခဲ့ပါတယ်။နောက်ပိုင်းမှာတော့တူရကီနိုင်ငံရဲ့အခြေအနေနဲ့ဒီကြောင်မီးသွေးနဲ့ပတ်သက်တဲ့ပြဿနာတက်မှုအကြောင်းတွေကိုလည်းနားဆင်ရမှာဖြစ်တယ်လို့နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုကိုငိမ့်ညာနဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါအောင်ဗျာ
။ပြီးခဲ့တဲ့ကြာသပတေးနေ့ကအိုမန်ပင်လယ်ကွေ့မှာရေနံတင်သင်းမောနှစ်စီးတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာသဘောတူညီချက်တစ်ခုရအောင်တည်ဆောက်နေတယ်လို့ကာကွယ်ဝင်ကြီးပက်ရှန်နဟန်ကပြောပါတယ်။အခြေအနေတွေဆိုးလာရင်ရင်ဆိုင်ဖို့အတွက်ဖြစ်နိုင်တဲ့အစီအစဉ်တွေရေးဆွဲထားဖို့လိုအပ်နေပြီးနိုင်ငံတကာအခြေအနေဖြစ်တဲ့ဒီကိစ္စအတွက်လည်းထောက်ခံမှုတိုးရအောင်ကြိုးပမ်းရမယ်လို့သူကတောက်ကြားနေမှာပြောပါတယ်
။ So we obviously need to make contingency plans should the situation deteriorate but we also need to
ဒီတိုက်ခိုက်မှုအတွက်အီရန်ကိုအမေရိကန်ကအပြစ်တင်ထားပြီးအမေရိကန်ရေတပ်ကထုတ်ပြန်တဲ့ဗီဒီယိုမှာအီရန်ကင်းလှည့်ရေရင်တစည်းပေါ်ကလူတွေကမပေါက်ကွဲသေးတဲ့လင်းပတ်မိုင်းတစ်လုံးကိုဂျပန်ရေနံတင်သင်းမောခိုကူကာကာရီဂျက်သင်းမော1ဘိုက်နာကခွာနေတဲ့ပုံကိုလည်းပြသထားပါတယ်။ဒီရေနံတင်သင်းမောကိုခိုကူကာဆန်ဂျိုဂျပန်သင်းမောလိုင်းကုမ္ပဏီကပိုင်ဆိုင်တာဖြစ်ပြီးတော့တခြားသင်းမောတစည်းကတော့နော်ဝေးပိုင် Frank Alter သင်းမောဖြစ်ပါတယ်။ Frank Alter သင်းမောဟာမီးလောင်နေစေဖြစ်ပြီးတော့အဲ့ဒီကသင်းမောသားတွေကိုအီရန်ကထိမ့်သိမ်းထားပါတယ်။ဒီ Frank Alter ရေနံတင်သင်းမောကိုအဝေးကိုတွန်းသွားဖို့နော်ဝေးကုမ္ပဏီကငှားခဲ့တဲ့တပ်ပုတ်တွန်းသင်းမောနှစ်စီးကိုအီရန်အမြန်ရေရင်ကတားဆီးခဲ့တယ်လို့အမီမဖော်လို့တဲ့အမေရိကန်တာဝန်ရှိသူတဦးကပြောပါတယ်။ဒီကယ်ဆယ်ရေးတွန်းသင်းမောတွေဟာ14ရက်နေ့နေ့လယ်လောက်ခရဲကရေနံတင်သင်းမောစီကိုရောက်နေတာဖြစ်ပြီး15ရက်နေ့မှာလည်းရေနံတင်သင်းမောကိုစစ်ဆေးဖို့နဲ့လိုအပ်တာတွေအကြံပေးဖို့နောက်ထပ်ကူညီရေးရေရင်နှစ်စီးရောက်မယ်လို့Frank Line Norway Company Norway သင်းမောကုမ္ပဏီကသတင်းထုတ်ပြန်ထားပါတယ
် American Britain စုနဲ့ Mexico နိုင်ငံတို့အကြားလူမှုကြီးကြပ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေလုပ်နေစဉ်အတွင်းမှာပဲ Mexico နိုင်ငံလူမှုကြီးကြပ်ရေးဌာနအကြီးအကဲ Tonatio Guillen Lopez ယာဒူးကနှုတ်ထွက်သွားပါတယ် Lopez ဟာဒီယာဒူးမှာ9လတာတာဝန်ထမ်းဆောင်ပြီးတဲ့နောက်တောက်ကြာနေမှာသမ္မတ Andres Lopez Obrador စီကိုနှုတ်ထွက်စာတင်သွင်းခဲ့တာပါဒီလိုနောက်ထပ်ကြောင်းကြေညာချက်ဟာ American သမ္မတ Trump တွန်းအားပေးနေတဲ့နှစ်နိုင်ငံအကြားနယ်စပ်တရားမဝင်ဖျက်ချော်ဝင်ရောက်သူတွေနဲ့ခေလွန်ခွင့်တောင်းခံသူတွေဆိုင်ရာဆွေးနွေးပွဲတွေလုပ်နေချိန်မှာထွက်ပေါ်လာတာဖြစ်တယ်လို့ဒီအပတ်သက် American နိုင်ငံဘက်ကပြန်လွှတ်လိုက်တဲ့ America ကရွှေ့ပြောင်းလာသူ 11,922 ယောက်ကိုအမှုကြားနာခြင်းအတွင်း Mexico နိုင်ငံကလက်ခံထားမယ်လို့ပြောကြားပြီးတဲ့နောက်မှာထွက်ပေါ်လာတာလည်းဖြစ်ပါတယ်။သမ္မတ Trump ကနှစ်နိုင်ငံအကြားလူမှုကြီးကြပ်ရေးဆိုင်ရာသဘောတူညီချက်တစုံတရာမရဘူးဆိုရင်ဒီတစ်ပတ်တည်း Mexico ရဲ့သွင်းကုန်တွေအပေါ်မှာအခွန်တိုးကောက်မယ်လို့ကြေညာထားပါတယ်။တစ်ချိန်တည်းပါပဲ American နိုင်ငံဟာ Guatemala နိုင်ငံနဲ့လည်းအလားတူသဘောတူညီချက်မျိုးတစ်ခုရဖို့ကြိုးစားနေပါတယ်ခင်ဗျာ။
ဒိမတ်နိုင်ငံကဆိုရှယ်ဒီမိုကရက်တွေဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တာကြောင့်ဥရောပတိုက်ကအဓိကလက်ဝဲပါတီတွေအတွင်းမှာတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုကျင့်သုံးမလားဆိုပြီးဆွေးနွေးငင်းခုန်လာကြပါတယ်။ဒိမတ်ဆိုရှယ်ဒီမိုကရက်လက်ဝဲပါတီကပိုပြီးတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးကိုလုပ်မယ်လို့ပြောပြီးပါလီမန်ရွေးကောက်ပွဲမှာနေရာအများစုရလာခဲ့တာပါ။ဥပဒေပြုလွှတ်တော်အနေအား196နေရာမှာ92နေရာSocial Democrat တွေဦးဆောင်တဲ့မဟာမိတ်တွေကအနိုင်ရခဲ့တဲ့အတွက်လဲအသက်42နှစ်ပဲရှိသေးတဲ့ မက်ဖိုင်ယာဆန်ဟာဒိမတ်သမိုင်းမှာအသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်လာခဲ့တာပါဆိုရှယ်ဒီမိုကရက်ပါတီကအမတ်48နေရာအနိုင်ရပြီးဒန်နစ်ပါလီမန်မှာအများဆုံးနေရာယူထားနိုင်တဲ့ပါတီဖြစ်လာခဲ့တာပါဆိုရှယ်ဒီမိုကရက်တွေဟာလူဝင်မှုကြီးကြပ်ရေးဝါဒပေါ်မူဝါဒအပေါ်မှာကားငယ်ကိုပြန်ခွေပြီးသူတို့ရဲ့ပြိုင်ဘက်လက်ရာစွန်ပါတီတွေလိုပိုပြီးတင်းကျပ်တဲ့မူဝါဒတွေလုပ်မယ်လို့ပြောင်းလဲခဲ့တာပါဒီမူဝါဒတွေထဲမှာတော့ကုလသမဂ္ဂကစီစဉ်ပေးတဲ့ဒုက္ခသည်များပြောင်းရွှေ့အခြေချနေထိုင်ရေးကိုစန့်ကျင်တယ်လို့ရွှေပြောင်းအခြေချနေထိုင်သူတွေကိုသူတို့ရဲ့မူရင်းနိုင်ငံကိုပြန်အောင်စီယုံသိမ်းသွင်းတာတွေပါဝင်ပြီးအပြစ်ရှိတယ်လို့ဆုံးဖြတ်ခံရတဲ့ရွှေပြောင်းအခြေချနေထိုင်သူတွေအပေါ်တင်းကျပ်တဲ့အပြစ်ပေးမှုတွေကိုလှုံ့ဆော်တာတွေဖြစ်ပါတယ
်။တရုတ်နိုင်ငံဆိုင်ရာ American တန်ယုံဒုတိယတန်ယုံကြီးကရောဘတ်ဖော်ဒန်ကိုတရုတ်နိုင်ငံကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလဲယူချန်ကတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကိုဆင့်ခေါ်တွေ့ဆုံခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲနဲ့ပတ်သက်ပြီး American အစိုးရရဲ့ဝေဖန်မှတ်ချက်တာနဲ့ပတ်သက်မှတ်ချက်ချတာနဲ့ပတ်သက်ပြီးအခုလိုဆင့်ခေါ်တွေ့ဆုံတာလို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိခဲ့ပါတယ်။ဟောင်ကောင်ကိစ္စမှာနိုင်ငံခြားစွပ်ဖွဲ့မှုကိုလက်ခံမှာမဟုတ်ကြောင်းဟောင်ကောင်ရဲ့တည်ငြိမ်မှုနဲ့ကြီးပွားချမ်းသာမှုကိုထိခိုက်စေတဲ့ American နိုင်ငံရဲ့ဆွဲဖက်မှုကိုချက်ချင်းရဖို့တရုတ်နိုင်ငံကတောင်းဆိုကြောင်း American ရဲ့လုပ်ရအပေါ်မှာမူတည်ပြီးတရုတ်နိုင်ငံကဆက်လက်တုံ့ပြန်သွားမှာဖြစ်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးလေကပြောတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ American လွှတ်တော်အမတ်တွေကဟောင်ကောင်နဲ့ American တို့အကြားမှာချုပ်ဆိုထားခဲ့တဲ့1992ခုနှစ် American Hong Kong မူဝါဒအက်ဥပဒေကို American လွှတ်တော်ကနှစ်စဉ်နှစ်တိုင်းပြန်လည်သုံးသပ်အတည်ပြုပေးဖို့လိုအပ်တဲ့ဥပဒေတရားကိုချမှတ်ဖို့လည်းကြိုးစားနေပါတယ်။ဒီသတင်းထွက်ပေါ်လာပြီးနောက်မှာတရုတ်နိုင်ငံရဲ့ဝန်ထမ်းပြောခွင့်ရ James Chung က American လွှတ်တော်အနေနဲ့ဟောင်ကောင်ဆိုင်ရာဥပဒေကြမ်းကိုမဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်။ဟောင်ကောင်အစိုးရကတရားခံလွှဲပြောင်းပေးဥပဒေမူကြမ်းတစ်ခုကိုအတူပြုဖို့ကြိုးစားနေတဲ့အချိန်ဒီတစ်ပတ်ထဲလူတသန်းပါဝင်တဲ့ဆန္ဒပြပွဲတွေဟောင်ကောင်မှာဖြစ်ပွားနေခဲ့ပါတယ်။1998ခုနှစ်မှာဟောင်ကောင်ကို British နိုင်ငံကတရုတ်နိုင်ငံကိုလွှဲပြောင်းပေးရပြီးနောက်ပိုင်းမှာတရုတ် Communist Party အနေနဲ့သူပေးထားတဲ့ကတိတွေကိုဖောက်ပြက်ပြီးဟောင်ကောင်ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ကိုဝန်ရောက်ဆွတ်ဖက်နေတယ်လို့ဟောင်ကောင်လူထုကထင်မြင်ဆိုရင်ပူပန်နေကြအောင်ပါခင်ဗျာ။
American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မြန်မာပိုင်းကသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုဆွေးနွေးတဲ့ဥရောပသမ္မတ EU မြန်မာ၅ချိန်မြောက်လူ့အခွင့်အရေးဆိုင်ရာဆွေးနွေးပွဲကိုမနေ့ကနေပြီးတော့မှကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကိုမြန်မာဘက်ကအပီပီဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့ EU ဘက်ကလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Emon Gilmore တို့ကဦးဆောင်ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ယူတာဝန်ခံမှုရှိစေရေးရခိုင်ကချင်နဲ့ရှမ်းပြည်နယ်ကအခြေအနေတွေကိုဆွေးနွေးခဲ့ကြပြီးလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်ရေးတွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ပါတယ်။အခြေခံအခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာရေးသားပြောဆိုခွင့်ကိုလေးစားဖို့နဲ့အမုန်းတရားပြန်ပွားစေတဲ့ရေးသားပြောဆိုမှုတွေကိုတားမြစ်ဖို့လက်ရှိသုံးနေတဲ့ဥပဒေတွေနဲ့ဥပဒေမူကြမ်းတွေမှာဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့ထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။နိုင်ငံတကာလူ့အခွင့်အရေးဆိုင်ရာသဘောတူစာချုပ်တစ်ခုဖြစ်တဲ့လက်နက်ကိုင်ပဋိပက္ခအတွင်းကလေးသင်ငယ်များဆိုင်ရာအခွင့်အရေးသဘောတူညီချက်မှာလည်းမြန်မာအနေနဲ့ပါဝင်လက်မှတ်ထိုးဖို့သဘောထားရှိတာနဲ့နိုင်ငံတကာအလို့သမားသဘောတူညီချက်အမှတ်138ဖြစ်တဲ့အလို့လုံနိုင်တဲ့အငဲဆုံးအသက်အရွယ်သတ်မှတ်ခဲ့တာကိုလည်း EU အနေနဲ့ကြိုးဆိုခဲ့ပြီးကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေသစ်ကိုလည်းနိုင်ငံတကာလူ့အခွင့်အရေးစံချိန်များနဲ့ကိုက်ညီအောင်လုပ်ဖို့တိုက်တွန်းခဲ့ပါတယ်။အခုလိုဆွေးနွေးပွဲတွေကိုဆက်လက်လှုပ်ဆောင်မယ်လို့သဘောတူခဲ့ပြီး2020ကြာရင်6ချိန်မြောက်ဆွေးနွေးပွဲကို Belgium နိုင်ငံ Brussels မြို့မှာကျင်းပမှာပါ။
ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာဟာဒီလကောင်မအစိုးရတည်အဖွဲ့နဲ့ဒီဝန်ကြီးချုပ်အဖြစ်ကျန်းသက်စာချင်းဆုံးမှာဖြစ်ပေမဲ့သူ2014ခုနှစ်မှာအာနာသိန်းတုံးကကတိပြုခဲ့တယ်လို့ထိုင်းနိုင်ငံအတွင်းစီးလုံးညညွတ်မှုကိုတော့တွေ့ရအောင်မှာမဟုတ်ဘူးလို့လေ့လာသူတွေကပြောပါတယ်။ပရယုတ်ချန်အိုချာအာနာသိန်းစင်ကသူ့အနေနဲ့ထိုင်းလူမှုအဖွဲ့အစည်းမှာတည်ရှိနေတဲ့အကွဲပြဲကိုကုစားမယ်လို့ဆိုခဲ့ပေမဲ့ထိုင်းစစ်တပ်၅နှစ်ကြာအာနာအုပ်ချုပ်ပြီးထိုင်းအဖွဲ့အစည်းထဲမှာအကွဲပြက်ကရှိနေစေဖြစ်တဲ့အပြင်ပရယုတ်အိုချာယန်ရဲ့အဆိုအရဘယ်အချိန်မှပြုတ်ကွဲမလဲဆိုတာကိုတက်ဆနေကြပါဗျ။ Eurasia Group အဖွဲ့ကနိုင်ငံရေးအတိုင်ပင်ခံ မန်ဖို့ကတော့ထိုင်းအစိုးရသည်လေးနှစ်ကြာတဲ့အချိန်တည်မြဲမယ်ဆိုရင်သူ့အနေနဲ့တန်တော်ဖြစ်မိမယ်လို့လည်းဆိုပါတယ်။မလအတွင်းကကျင်းပခဲ့တဲ့ထိုင်းရွေးကောက်ပွဲမှာပြတ်ပြတ်သားသားအနိုင်ရတဲ့ပါတီမရှိတာကြောင့်ညွန်ပေါင်းအစိုးရသည်မှာပါတီ19ခုပါဝင်နေခဲ့ပြီးသူတို့ပါတီအချင်းချင်းလည်းနိုင်ငံရေးကိရိတွေပေးပြီးပြိုင်ဆိုင်နေကြပါတယ်။စင်ကာပူခြေစိုက်အရှေ့တောင်အာရှဒေတာလီလာရဲ့ Institute ကသူတည်သည့် Ponchada Sirivonnu Boot ကတော့လောလောဆယ်မှာပဲပရာရစ်ချန်အိုချာကိုအွန်လိုင်းမှာအတိုက်ခံပြောကြားရေးသားနာတွေပြန့်နှံ့နေပြီဖြစ်ကြောင်းထိုင်းစစ်တပ်ဟာသဘောထားမတူတဲ့သူတွေအကြားညှိနှိုင်းပေးပြီးမျိုးသားပြန်လည်စစ်ဆေးရေးကိုလုပ်မဲ့အစားစစ်တပ်အာဏာတည်မြဲဖို့အတွက်ဥပဒေကိုတရားကျမ်းပြင်ဆင်ရေးဆွဲနေတယ်လို့ပြောပါတယ်ချူလာလကောင်တက္ကသိုလ်ကကတိကတီတီနာပွန်ချီဒရာကာရောစစ်တပ်အာဏာသိမ်းမှုတွေအခြေခံဥပဒေနဲ့ရွေးကောက်ပွဲတန်တရားလဲနေတာတွေရပ်ဆိုင်းဖို့မရှိသေးဘူးလို့လည်းပြောပါတယ်ခင်ဗျာ
အာဖရိကတိုက်ကကွန်ဂိုနိုင်ငံကနေယူဂန်ဒါနိုင်ငံကိုအီဘိုလာရောဂါပိုးမကြာသေးခင်ကကူးစက်ပြန့်ပွားခဲ့ပေမဲ့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကနိုင်ငံတကာအများပြည်သူကျန်းမာရေးအရေးပေါ်အခြေအနေဖြစ်မကြေညာဖို့တောက်ကြနေကဆုံးဖြတ်ခဲ့ပါတယ်။ဒီကူးစက်မှုကိုတန်မှန်ထက်လွန်ကဲတဲ့ဖြစ်ရပ်အဖြစ်သတ်မှတ်ဖော်ပြပြီးအပူတပြင်းစိုးရိမ်ကြောင်းပြောဆိုခဲ့ပေမဲ့လည်းနိုင်ငံတကာအရေးပေါ်အခြေအနေဖြစ်သတ်မှတ်လို့မရသေးကြောင်း WHO အရေးပေါ်ဆိုင်ရာကော်မတီကထုတ်ပြန်ခဲ့ပါတယ်။
မြူဒါမြူဒီခွဲခြားဆက်ဆံမှုပြင်းထန်တဲ့ Saudi Arabia နိုင်ငံမှာကြားမမရွေးတက်ရောက်နိုင်တဲ့ပထမဆုံးညကလပ်တစ်ခုကို Jeddah မြို့မှာကြာသပတေးနေ့မှာဖွင့်လှစ်ခဲ့ပါတယ်။ဒါပေမဲ့ဖွင့်ပွဲကတော့ Saudi Arabia နေကတားမြစ်ခဲ့ပါတယ်။တတိယ White လို့အမည်ပေးထားတဲ့အဲ့ဒီညကလပ်မှာနိုင်ငံရဲ့ Islamic ဘာသာရေးဥပဒေအရအယက်3ဆောင်ခွင့်မရှိပါဘူး။ Saudi Arabia နိုင်ငံရဲ့ဖျော်ဖြေရေးဆိုင်ရာအာဏာပိုင်ဖွဲ့တာဒီညကလပ်ဖွင့်ဖို့အတွက် License ထုတ်ပေးထားတာမရှိဘူးလို့လည်းပြောပါရခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုငိမ့်ညံ့နဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါ။အပတ်စဉ်ကန္တာတွေမတင်ဆက်ခင်အခုရင်ဆုံးသတင်းပေးပို့ချက်နဲ့နိုင်ငံကသတင်းလွှာတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီက2008ဖွဲ့စည်းပုံပါအခန်းဒီအားလုံးကိုဆွေးနွေးပြီးစီးသွားပြီးတတ်မှတ်ရဲ့အတိုင်းအစီရင်ခံစာတင်ပြဖို့ရှိကြောင်းပူးပေါင်းကော်မတီအတွင်းရင်းမှုကပြောပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံမှာအဓိကကြတဲ့အချက်တွေကိုပြင်ဆင်နိုင်မဲ့အလားအလာအပေါ်မှာတော့မေးခွန်းထုတ်တာတွေရှိနေပါတယ်။ VOA သတင်းတော့ကိုမိုးစောရန်ကုန်ကနေသတင်းပေးပို့တာပါ
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဗိုလ်ဒူးနေကနေပြည်တော်ပြည်ထောင်စုရိပ်သာဒီဆောင်မှာကျင်းပတဲ့အစည်းအဝေးမှာဖွဲ့စည်းပုံအခြေခံဥပဒေပါအခန်း15ခန်းနဲ့နောက်ဆက်တွဲဇာတ်5ခုကိုအပြီးသက်ဆွေးနွေးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှာပါဝင်တဲ့အစုအဖွဲ့တွေကအဆိုပြုချက်၄မျိုးကိုတင်ပြခဲ့ပြီးဒီအချက်တွေကိုပြည်ထောင်စုလွှတ်တော်မှာတင်ပြသွားမှာဖြစ်ကြောင့်ပူပေါင်းကော်မတီရဲ့အတွင်ရင်မူဒေါက်တာမြတ်ညာနာဆိုးကပြောပါတယ
်တင်ပြချက်က၄မျိုးရှိပါတယ်တစ်ခုကကျတော့ပြင်ဆင်နေတယ်ပေါ့ဘယ်လိုပြင်နေတယ်ပေါ့နောက်တစ်ခုကကျတော့ပြဖြစ်ဖို့ပေါ့ပြဖြစ်ရန်ပေါ့နော်နောက်တစ်မျိုးကကျတော့အတိဖြစ်ဆွတ်ဖို့ပေါ့နော်အတိဖြစ်ဆွတ်ဖို့အဲနောက်ဆုံးတစ်မျိုးကတော့ဒါကတော့ဒီပုံမှာတော့မူလတိုင်းပဲထားတယ်ပေါ့လေဒီပြပြချက်ဒီအားလုံးကိုတော့ကျွန်တော်တို့အဲစူးစမ်းမိပါပြီပြီးရခါကျရင်တော့ဟိုကျွန်တော်တို့ပြထားတဲ့တာဝန်အရာနော်ဇူလိုင်လ18ရက်နေ့မတိုင်ခင်ပေါ့သို့တော်ကိုကျွန်တော်ပူပေါင်းကော်မတီအနေနဲ့အစီအစဉ်သာတင်သွင်းသွားဖို့ဖြစ်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူပေါင်းကော်မတီမှာနိုင်ငံရေးပါတီတက်မတော်သားနဲ့တတိပုဂ္ဂလစတဲ့ကိုယ်စားလှယ်စုစုပေါင်း55ဦးပါဝင်ပြီးဒီနှစ်ဖေဖော်ဝါရီလ19ရက်နေ့မှာပြည်ထောင်စုလွှတ်တော်ကအတည်ပြုဖွဲ့စည်းခဲ့တာဖြစ်ပါတယ်လွှတ်တော်ကိုတင်ပြမဲ့အစီရင်ခံစာပြုစုရေးနဲ့ပတ်သက်လို့လဲဒေါက်တာမြတ်ညာနာဆိုးကအခုလိုဆက်ပြောပါတယ
်ဒါအခုလိုပေါ့နော်အားလုံးဒီဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးပေါ်မှာသုံးသပ်ချက်တွေပြီးသွားတယ်ဆိုတာလေအားလုံးရဲ့ပူပေါင်းဆောင်ရွက်မှုကြောင့်မလို့ပြီးတာပါတူပေါင်းတယောက်ကမလို့မဟုတ်ပါဘူးနော်ဒီ55ခုလုံးအဲတက်ညီလက်ညီနဲ့နော်ညီညွတ်ဆော်ရဲခဲ့တဲ့အတွက်ကြောင့်မလို့ပြီးတာပါအဲ့ဒီအတွက်ကြောင့်လို့ဒီအစီရင်ခံစာပြုစုတဲ့နေရာမှာလေဒီလိုပဲအားလုံးကျွန်တော်တို့ all in to fit for နော်ဝိုင်းဝန်းပြီးတော့ဆောင်ရွက်ပွားနိုင်နေမယ်လို့ထင်ပါတယ်ခင်ဗျာ
ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေတွင်ရင်မှုဥကင်ကန်းလျံကလက်ရှိပြီးဆုံးသွားတဲ့ပူပေါင်းကော်မတီအစည်းအဝေးတွေအပေါ်အခုလိုတုံ့တက်ပြောဆိုပါတယ်
ကျပ်ပါတီတော့မပြုကျွန်တော်တို့ကတော့အားရပါတယ်ကျွန်တော်တို့ကဒီမျော်လင့်နေတာ constitution ပြင်ဖို့ဒီကတည်းကလာတာပေါ့ဒီတော့ဒီအစားတော့ပေါ်ပြီးဆိုတော့ဝန်တော်ပါတယ်တော့ဆယ်ကျွန်တော်တို့အခွင့်သဘောထားပေါ့ကိုတင်ကြတယ်ဆိုတော့ပေါ့ဖွင့်နေတော့အားရတာပေါ့ဆယ်
တိုင်းရင်းသားစီလုံးညီညွတ်ရေးပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဂျေယောဟုကလည်းပူပေါင်းကော်မတီစီဝေးရဲ့ပေါ့အခုလို့ပြောပါတယ
်ရှင်းရပါတယ်ရှင်းရမရှိပါကိုပါတီဒီလိုပဲတင်ပြချတယ်ဆိုတော့လေ တူညီနေတဲ့ဆောက်ချက်တော့တောင်းလိုက်တာပေါ့မတူညီတဲ့ဆောက်ချက်တော့ပါတီရဲ့စပန်ပေါ့လက်တီမို့ပေါ်မှာလည်းအဲ့ဒီအတိုင်းလဲရှိကြတာပေါ့လွတ်လွတ်လပ်လပ်ကွာတင်ပြလို့ရတယ်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကတင်သွင်းတဲ့အစီရင်ခံစာအပေါ်မှာပြည်တော်စုလွှတ်တော်ကအကြေအလဲဆွေးနွေးပြီးမှသာပြင်ဆင်မဲ့အချက်တွေဟာအတည်ဖြစ်လာမှာဖြစ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အများကြီးမျှော်လင့်လို့မရကြောင်းပြောပါတယ်
။ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြည်သူလူထုကိုပေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ဒီဂရိတ်ဝတ်ကိုအနာရပါတီဖြစ်လာတဲ့အချိန်မှာချီရောက်ရောက်နေချစ်တို့ပြန်ပြအကောင့်ထဲပို့ဖို့လုပ်တဲ့ခြေလမ်းတစ်ခုကိုကျွန်တော်အမြင်ပါတယ်။ဘယ်လောက်ထိခီးပေါင်းနိုင်တယ်လဲဆိုတာကတော့သိပြီးတော့ဟိုချစ်ချစ်မမဖြိုလင်းလို့မရနိုင်ဘူးလို့မြင်ပါတယ်။ပါမန်ပုံမှန်တွေကိုပြင်ဖို့တော့မှာနော်ဒီဖြတ်တော်ကိုယ်စားလှယ်85ရက်ကနေကျော်ရဲ့ထောက်ခံမှုလိုအပ်တဲ့အခါကျတော့နော်တမတော်သားဖြတ်တော်ကိုယ်စားလှယ်ဒီမထောက်ခံရင်ဘယ်ပုံမှန်ဥမှမပြင်နိုင်တဲ့အနေအထားမျိုးရှိနေပါလိမ့်။
လက်ရှိဖွဲ့စည်းပုံပြင်ဆင်နိုင်ဖို့ဆိုရင်အရက်ဘက်နိုင်ငံရေးခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေအကြားညှိနှိုင်းဆွေးနွေးသဘောတူညီချက်ရယူပြီးဆောင်ရွက်မှသာပုံမှန်ထိရောက်နိုင်ကြောင်းသုံးသပ်ထားပါတယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းစဉ်ကလည်းတက်မတော်နဲ့နိုင်ငံရေးပါတီတချို့ကလွှတ်တော်အတွင်းမှာကန့်ကွက်တာတွေရှိခဲ့ပါတယ်
။ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွင်ဂျိုးပန်းချက်တွေနဲ့ပတ်သက်လို့ VOA သတင်းတော်ကိုမိုးစောသတင်းပေးပို့ခဲ့တာပါ။အခုတခါထိုင်းနိုင်ငံဘက်ကအခြေအနေကိုကြည့်အောင်ပါအမှုခုနှစ်မှုနဲ့ထိုင်းကအလိုရှိနေတဲ့ထိုင်းတောင်ပိုင်းသားမူရရာဇာတူဦးကိုမြန်မာနိုင်ငံတာချီလေးအာနာပိုင်းကဇွန်လ14ရက်နေ့မှာထိုင်းနိုင်ငံကိုတရားဝင်လွှဲပြောင်းပေးခဲ့ပါတယ်ဒါဟာမူရဆေးဝါးနဲ့ပတ်သက်လို့မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုအဖြစ်ထိုင်းဘက်ကကြိုဆိုခဲ့ပါတယ်ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကနေသတင်းပေးပို့ပါတယ
်မူရဆေးဝါးအမှုအပြင်တခြားအမှု6မှုနဲ့ဖန်ဝရန်ထုတ်ခံထားရတဲ့ထိုင်းတောင်ပိုင်းစုလထာလီခရိုင်သားနိုင်စေရီချွေချနာဟာဝါတောင်ပိုင်းလက်နက်ကိုင်အဖွဲ့ခေါင်းဆောင်တဦးရဲ့သားသမီးဖြစ်သူဝီရမန်ဂျရာရဲ့အကူအညီနဲ့မြန်မာနိုင်ငံဝါလူမျိုးစုလက်နက်ကိုင်နယ်မြေအတွင်းမှာတနှစ်ကျော်ကြာနေထိုင်ခဲ့တာပါပြီးခဲ့တဲ့ရက်ကတော့မြန်မာနိုင်ငံရှမ်းပြည်နယ်တာချီလိမ့်မြို့မှာသူ့ကိုမိသွားတဲ့အတွက်ဂျွန်လ14ရက်နေ့မှာထိုင်းဘက်ကိုတရားဝင်ပြန်လွှဲပေးခဲ့တာပါသူ့ကိုတော့ချင်းရိုင်ခရိုင်လာဝကရဲမှူးကြီးစွန်ဖုံးချစ်တူဝင်ကိုတိုင်လုံးကျော်ရည်တွေပါတဲ့ဘင်ကားနဲ့အတူတွားရောက်ခေါ်ယူခဲ့တာဖြစ်ပါတယ်။ချင်းရန်ခရိုင်လာဝကရဲမှူးကြီးစွန်ဖုံးချစ်တူဝင်ကမြမဘက်ကမူရစေဝါနှိမ်နင်းရေးနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှုကိုကြိုဆိုတဲ့အကြောင်းအခုလိုပြောသွားပါတယ်
။ทางสำนักงานตรวจคนเข้าเมืองก็ได้รับการประสานงานก็มีการติดต่อกับทางตำรวจประเทศพม่า
ဒီလူဟာထိုင်းတောင်ပိုင်းမှာအရေးကြီးတဲ့အဓိကတရားခံဖြစ်ပါတယ်။အမှုခဏမှုနဲ့အလိုရှိနေသူလည်းဖြစ်ပါတယ်။သူဟာထိုင်းဆိုရကအလိုရှိနေတာကြောင့်ဖမ်းဝရမ်းထုတ်ထားတာတနစ်ကျော်ကြာပြီဖြစ်ပါတယ်။သူဟာမြန်မာပြည်ဘက်ကိုပြေးသွားတာဖြစ်ပါတယ်။မူရဆေးဝါးနဲ့ပတ်သက်တဲ့တရားခံကိုပြန်လွှဲပေးဖို့အတွက်မြန်မာအာဏာပိုင်တွေကိုကျွန်တော်တို့ကတောင်းဆိုခဲ့ပါတယ်။ဒါဟာမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတစ်ခုပါပဲဆိုပြီးပြောဆိုသွားတာဖြစ်ပါတယ်။နောက်ထပ်လည်းထိုင်းနိုင်ငံဘက်ကအလိုရှိနေတဲ့တရားခံပြည်14ဦးလောက်ရှိနေပါသေးတယ်အဲ့ဒီလိုပဲမြန်မာဘက်ကဖမ်းတဲ့အခါမှာလာအိုနိုင်ငံဘက်ကိုတိမ်းရှောင်သွားကြတာတွေလည်းရှိပါတယ်မြန်မာဘက်ကဖမ်းတဲ့အတွက်မူရစေဝါသမားတွေတဲကထိုင်းနယ်မြေတွေကိုပြန်ဝင်ပြီးလာကြတဲ့အခါမှာထိုင်းဘက်ကဖမ်းမိသွားတာတွေလည်းရှိပါတယ်ဆိုပြီးတော့ပြောဆိုသွားပါတယ်တရားခံဟာထွက်ပြေးတိမ်းရှောင်နေစဉ်အတွင်းထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ရဲ့တစ်ဖက်ကန်တာချီလိမ့်မြို့ကနေစိတ်ကြွစည်းတွေထိုင်းနိုင်ငံထဲကိုစက်ပုတ်ပြီးထိုင်းတောင်ပိုင်းဘက်ကိုဖြန့်ချီနေကြတာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင
်။တော်ရရှင်များရှင်။မဲခွေးကြပြားကိုကျမ်းမာရေရှူတော့အမှမတင်တော့ဘူးဆိုပြီးကျောင်းတင်ရုံညွန်းနန်းကနေပယ်ဖျက်လိုက်တဲ့အတွက်အခြေအတင်ပြောတဲ့ဆိုတဲ့တွေလည်းထွက်ပေါ်လာပါတယ်။ပညာရေးကဏ္ဍအပါအဝင်မြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါသလား။အများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ။
စတင်ည VO ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါရခင်ဗျာ။အခုတော့တူရကီနိုင်ငံရေးအခြေအနေကိုလည်းကြည့်ရအောင်ပါ။တူရကီနိုင်ငံမှာအချိန်အဝါအကြီးမားဆုံးအစ္စတန်ဘူးမြို့ရွေးကောက်ပွဲမှာအနိုင်ရရှိဖို့အတွက်အာဏာရပါတီ AKP ဟာသူတို့ပေါ်အမြင်မကြည်လင်တဲ့ Cuts လူမျိုးတွေရဲ့ထောက်ခံမှုရဖို့ကြိုးပမ်းနေပါတယ်။ AKP ရဲ့ရန်သူ Cuts အလုံသမားပါတီ PKK နဲ့တင်းမြတ်ဖို့ကိုလည်းရည်မှန်းနေပါတယ်။ဒါပေမဲ့သူတို့မျှော်လင့်သလိုဖြစ်လာနိုင်ပါမလား? VOA သတင်းတော့ Dorian Jones Istanbul မြို့ကပေးပို့တဲ့သတင်းလောက်ကတော့ဥကျော်ဇန်သာကပြောပြမှာဖြစ်ပါတယ
်။တူရကီနိုင်ငံရဲ့အကြီးဆုံးဖြစ်တဲ့ Istanbul မြို့ရွေးကောက်ပွဲကို Zone 23မှာပြုလုပ်တော့မှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအနိုင်ရဖို့အတွက်အနာယ AKP ပါတီဟာ Cuts လူမျိုးတွေရဲ့မဲရရှိဖို့လိုအပ်နေပါတယ်။ထောင်ကျခံရတဲ့ Cuts အလုံသမားပါတီPKK ရဲ့ခေါင်းဆောင်အဗ်ဒူလာအာဂျလန်ကိုသူရှိနေတွေကသွားတွေ့ပြီးမေလာကစပြီးအခုဆိုရင်လူတွေ့ခဲ့တာ3000တောင်ရှိနေပါပြီ။ဒီမတိုင်ခင်ကတော့အာဂျလန်ဟာသူရှိနေတွေကိုတွေ့ခွင့်မရပဲ၁နှစ်လုံးလုံးပိတ်လောင်ခံနေခဲ့ရတာပါ။အခုရှိနေတွေကတစင်ထုတ်ပြန်လိုက်တဲ့သူရဲ့ကြီးညာချက်ထက်မှာအာဂျလန်ကကတ်စတူနန်တက်စ်တွေဟာအတူစင်တွဲနေတိုင်းမှာဖြစ်မဲ့လို့ဖော်ပြထားပါတယ်။အာဂျလန်ကိုအထူးကြံချုပ်နှောင်ထားမှုအဆုံးသတ်လိုက်ခြင်းဟာPKK နဲ့တူရကီအစိုးရအကြားညီညာရေးဖြစ်စဉ်ပြန်ဆတော့မယ်ဆိုတဲ့ထင်မြင်ချက်တွေကြီးထွားလာစေပါတယ်။ဒီညီညာရေးဖြစ်စဉ်ရဆိုင်သွားခဲ့တဲ့2015ကစပြီးတူရကီနိုင်ငံအတွင်းကတ်စ်လူမျိုးအများစုနေထိုင်ရာမြို့လယ်ကောင်တွေပါမကျန်နှစ်ဖက်ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေကြတာပါ။အခုတော့တိုက်ခိုက်မှုရပ်ပြီးညီညာရေးဖြစ်စဉ်စတင်ဖို့လမ်းစာတွင်းနိုင်တော့မယ်လို့အမည်မဖော်လိုတဲ့ဝါရင်အနောက်တိုင်းစန်တမန်တူကပြောပါတယ်။ဒီလိုညီညာရေးဆွေးနွေးမှုပြန်ဆနိုင်မဲ့ကိစ္စဟာတူရကီနဲ့ဖြစ်နေတဲ့တင်းမာမှုရောပါရေးအလားအလာဖြစ်နိုင်တယ်လို့လည်းအမေရိကန်ဘက်ကစုမြင်နေကြပါအမေရိကန်အစိုးရဟာ YPG လို့ခေါ်တဲ့ဆီးရီးယားတဲကကတ်စ်လနဲ့ကိုင်တွေကိုထောက်ခံနေတဲ့အတွက်ဒီ YPG တွေကိုတူရကီကိုပုံကန်နေတဲ့ PKK ရဲ့ကိုဘွားအဖြစ်သတ်မှတ်ထားတဲ့တူရကီအစိုးရနဲ့ဂန္ဓကွာစာဖြစ်နေကြတာပါအခုတော့တူရကီရဲ့ပါတီနိုင်ငံရေးကညီညာရေးဖြစ်စဉ်ကိုတွန်းအားပေးနေတဲ့အခြေအနေဆိုင်နေခဲ့ပါပြီ။တူရကီနိုင်ငံမှာအကြီးမားဆုံးနဲ့လွှမ်းမိုးမှုအစီအစဉ်အစ္စတန်ဘူးမြို့ရဲ့မလရွေးကောက်ပွဲတုန်းက AKP ရှုံးနိမ့်သွားတာဟာကတ်စ်လူမျိုးတွေရဲ့ထောက်ခံမှုကိုမရရှိခဲ့လို့ပဲဖြစ်ပါတယ်။အဲ့ဒီရွေးကောက်ပွဲကိုကြည်ကြက်သူအရာရှိတချို့အရေးကြီးမပြည့်မီဆိုပြီးပြန်လည်ကျင်းပမှဖြစ်တဲ့အတွက်အနာရ AKP ကိုယ်စားလှယ်ဘီနာလီဂျီလ်ဒီရင်ကကတ်စ်အများစုနေထိုင်တဲ့ဒီယာဘကီမြို့မှာအခုလိုသူမင်းငွန်ပြောခဲ့ပါတယ်။
ကျွန်တော်ကိုထောက်ခံကြပါလို့လူကြီးမင်းတို့ကိုမေတ္တာရက်ခံဖို့ကျွန်တော်ဒီယာဘာဂီကိုလာခဲ့တာပါဒီမြို့ဟာအများတန်းကျွန်တော်တို့ဘက်မှာရှိနေခဲ့ပါတယ်အခုတစ်ချိန်လဲကျွန်တော်တို့ဘက်မှာပဲရှိနေကြမှာပ
ါဒါပြင်ယီလ်ဒီရင်ကသူရောက်နေတဲ့အဲ့ဒီဒေသကိုလည်းပဲကာဒစ်စတန်လို့ခေါ်ဝေါ်သုံးနှုန်းသွားပါတယ်တကယ်တော့ကာဒစ်စတန်ဆိုတဲ့အသုံးနှုန်းကိုတူရကီသမ္မတအာဒိုဝန်ကပြီးခဲ့တဲ့လအနည်းငယ်ကမှဝေဖန်ရှုတ်ထခဲ့ပြီးဒီလိုခေါ်ဝေါ်သူတွေတူရကီမှာမနေနဲ့လို့တောင်ပြောခဲ့ပါသေးတယ်အခုလောလောဆယ်မှာကတ်စ်ရဲ့ထောက်ခံမှုရအောင်ဘယ်လိုကြိုးပမ်းနေပေမဲ့ညီညာရေးဆွေးနွေးပွဲပြတ်ချိန်ကစပြီးကတ်စ်တွေလှုပ်ရှားမှုကိုစီရေးအရာရောတရားဥပဒေအရပါနှိကုတ်ခဲ့တာကိုပြန်ကြည့်မယ်ဆိုရင်ထောက်ခံမှုရနိုင်ပါမလားဆိုတာသံသယရှိရပါပဲ။အစ္စတန်ဘူးမြို့ကဒီဟတ်စ်တက်ကသူကနိုင်ငံတကာဆက်ဆံရေးပညာရှင်ဆိုလီအိုဇာကအခုလိုသုံးသပ်ပါတယ်
။တိတ်ထိရောက်ပါမလားဆိုတာကျွန်တော်သံသယရှိပါတယ်။အခုဟာကဖြစ်ဖြစ်မြောက်မြောက်မဟုတ်တဲ့အပြင်တိတ်နောက်ကျနေပြီ။Too little too late ပါ။တူရကီလူထုဟာမေးလွယ်ပြောက်လဲရဲဆိုတာလူတွေသိကြပါတယ်။ဒါပေမဲ့မလအကုံမှာဖြစ်ခဲ့တဲ့ကိစ္စကိုအခုလိုအချိန်မှာမမှတ်မိတော့လောက်အောင်အထိမှတ်ညာနေကြလိမ့်မယ်တော့မဟုတ်ပါဘူး
။ Yildirim တော့ရောက်မဲဆွဲတဲ့ဒီယာဘကီမျိုးကရက်ွက်အများစုဟာ2016တုန်းက PKK နဲ့အစိုးရတပ်တို့အပြင်းထန်တိုက်ပွဲဖြစ်တဲ့ဒဏ်ကိုဆူဆူရော်ရော်ခံခဲ့ရတာဖြစ်ပါတယ်။ Cuts လိုလာတဲ့ HDP ပါတီကလည်းအဒိုဝန်ရဲ့ AKP ပါတီနဲ့လက်မဲ့ရွေးကောက်ပွဲမှာအပြည့်အယူမလုပ်ဘူးလို့ပြောထားတာပါ။အတဂရူကကူဟာ HDP ပါတီရဲ့ဂုံလူဆောင်ဥက္ကဋ္ဌကြီးဖြစ်ပါတယ
်။ AKP ဟာအဓိကပြဿနာဖြစ်ပါတယ်။ဒါဟာကတ်စ်တွေရဲ့အမြင်ပါ။ တူရကီနိုင်ငံအတွက်အပြုသဘောအပြောင်းလဲတစ်စုံတရာလုပ်ဖို့ AKP အပေါ်ယုံကြည်စိတ်ချဖို့လုံးဝမဖြစ်နိုင်ပါဘူးသူတို့ပေးနိုင်တာကအာဏာရှင်စနစ်ပဲဖြစ်ပါတယ်ကျွန်တော်တို့ပြဿနာတွေကိုအာဏာရှင်စနစ်နဲ့ဖြေရှင်းလို့မရနိုင်ပါဘူးပိုလို့တောင်ဆိုးလာနိုင်ပါတယ
်အဲ့ဒီနေ့မှာပဲ cuts တွေနဲ့စစ်မြေရေးကန့်လန့်မှုအပေါ် AKP ပါတီတွင်းမှာလည်းသဘောထားကွဲလွဲမှုတွေရှိနေပြန်ပါတယ်တူရကီစစ်တပ်ကလည်းအင်ဒီဂျင်းအီရတ်နိုင်ငံမှာရှိတဲ့ PKK စခန်းကိုထိုးစစ်ကြီးတွေဆင်နွှဲနေပါတယ်ဒီထူးစစ်တွေဆင်နွှဲတာဟာကတ်စွနဲ့စစ်စာရေးကိုနှုတ်ဆက်သွားအောင်ရွေးပြီးဖြစ်တယ်လို့အမည်မဖော်လိုတဲ့တူရကီအကြီးတန်းစန်တမန်တူကရှင်းပြပါတယ်။ဒါကြောင့်လဲကျွမ်းကျင်သူအိုဇာကကတ်စွေဟာသူတို့ရဲ့နိုင်ငံရေးအင်အားခိုင်မာတောင့်တင်းနေပြီး AKP ရဲ့ညီညာရေးခြေလှမ်းအပြော့ရဲဆိုတာကောင်းကောင်းသဘောပေါက်ထားကြတယ်လို့ယူဆနေကြောင်းပါတယ်ခင်ဗျာ
။ဦးကျော်စန်းသာပြောပြသွားတဲ့တူရကီနိုင်ငံရေးအခြေအနေကြားခဲ့ရပြီးအခုတခါတော့လျက်စစ်အတွက်အားထားကြတဲ့ကြောင်မီသွေးတူးဖော်မှုအငင်းခုံကိစ္စကိုတင်ပြပါမယ်။ဩစတြေးလျနိုင်ငံမှာတဘာဝပတ်ဝန်းကျင်ပျက်စီးမှဆိုးတာကြောင့်အငင်းပွားပွေဖြစ်နေတဲ့ကြောင်မီသွေးစီမံကိန်းတစ်ခုကိုနှစ်အတန်ကြာဆိုင်းငံ့ထားရကအခုတော့လုတ်ခွင့်ပေးလိုက်ပါပြီ။ Queensland ပြည်နယ်မှာအိန္ဒိယကုမ္ပဏီ Adani ရဲ့ကြောင်မီသွေးတူးဖော်ရေးလုပ်ငန်းတွေဒီရက်ပိုင်းတွင်ပြန်ဆဖို့ရှိနေပါတယ်။ဒီမိုင်းနဲ့ပတ်သက်လို့အလုတ်ကန်ရလို့သူနဲ့ရာသီဥတုပြောင်းလဲပျက်စီးမှကိုစန့်ကျင်သူတွေကြားအကြီးအကျယ်ငင်းခုန်ခဲ့ကြတာပါ။ Sydney မြို့ကဖီမဆာပေးပို့တဲ့သတင်းကိုပြောပြချင်ပါတယ်။ Queensland ပြည်နယ် Galilee မြို့ဝန်းမှာရှိတဲ့ Adani ကြောင်မီသွေးစီမံကိန်းဟာ Australia နိုင်ငံရဲ့အကြီးဆုံးသဘာဝရင်းမြစ်တွေကတစ်ခုဖြစ်ပြီးအငင်းပွားရဇုံလင်ဖြစ်ပါတယ်။နှစ်စဉ်ကြောင်မီသွေးတန်ချိန်တန်60လောက်ထုတ်ယူမဲ့အိန္ဒိယကုမ္ပဏီရဲ့အစီအစဉ်ကို Australia ရှေးရိုးဆွဲဝါဒီတွေကအပြင်းထန်ကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့နောက်ဆုံးမှာတော့ဘ ਹੁ အစိုးရရဲ့ခွင့်ပြုချက်ကိုယာပြီးတဲ့နောက်Queensland ပြည်နယ်အစိုးရကလည်း Adani ရဲ့စီမံကိန်းကိုလုတ်ခွင့်ပေးလိုက်ပါတယ်။အိန္ဒိယရဲ့တက်တူတူဖော်ရေးကုမ္ပဏီကြီးဖြစ်တဲ့ Adani ကလာမယ့်ရက်အတွင်းလုပ်ငန်းစနိုင်မှာဖြစ်ပေမဲ့ကြောင်မီသွေးထုတ်ဖို့ကိစ္စမှာတော့နောက်ထပ်သဘောတူညီချက်တွေရယူဖို့လိုနေပါတယ်။ကုမ္ပဏီဘက်ကတော့သဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဖို့တာဝန်ယူမယ်လို့ပြောနေပြီးစောင့်ကြည့်ရေးအဖွဲ့တွေကတော့လုပ်ငန်းခွင့်ပြုချက်ထဲမှာအသေးစိတ်ပြဋ္ဌာန်းထားဖို့လိုတယ်လို့ပြောနေတာပါ။ကြောင်မီသွေးတွင်းကြီးတွေတူးလိုက်လို့ဂေယားစနစ်ဘလောက်ထိပျက်စီးသွားမယ်ဆိုတဲ့အကျိုးဆက်ကိုပတ်ဝန်းကျင်ထိန်းသိမ်းသမားတွေကလည်းမခံမနိုင်သေးပါဘူး။ Kelly O'Shaughnessy ဟာ Australian Conservation Foundation သဘာဝထိန်းသိမ်းအဖွဲ့အကြီးအကဲဖြစ်ပြီးရေနဲ့ပတ်သက်လို့စိုးရိမ်နေသူပါ
The groundwater experts have been saying for some years now that there's some significant concerns with the Adani's assumptions.
သူစီမံကိန်းကအဲ့ဒီမှာရှိတဲ့ဒွန်ဂါဘူးစမ်းကြောင်းတွေကိုထိခိုက်စေမှာမဟုတ်ဘူးလို့အဒါနီကုမ္ပဏီကယူဆထားပေမဲ့မြေရောက်ရေအေးမြင့်ဆိုင်ရာကျွမ်းကျင်သူတွေနှစ်ပေါင်းတော်ကြာပြောလာခဲ့တဲ့အတိုင်းအခုတော့စိုးရိမ်စရာတချို့ရှိလာပါတယ်။သိပ္ပံပညာရှင်တွေရဲ့အကြံပေးချက်အတိုင်းပဲ Queensland ပြည်နယ်အစိုးရကအဒါနီကိုလုတ်ပိုင်ခွင့်ပေးလိုက်တော့ဘလို့မှမယုံနိုင်အောင်စိတ်ပျက်မိပါတယ်။ဒီအစိုးရတွေကပြည်သူကိုဦးစားပေးမယ်လို့ကျမတို့ထင်ခဲ့တာပါ။ကျမတို့ကရေကိုပဲတိကလိုချင်တာပါ။ကော်ပိုရေးရှင်းကြီးတစ်ခုစီကအကျိုးမြတ်ကိုလိုချင်တာမဟုတ်ပါဘူး
။အာရာနီကြောင့်မီးသွေးစီမံကိန်းကိုလိုလားသူနဲ့ဆန့်ကျင်သူတွေကြားပေါက်ကွဲလို့အချိန်နဲ့ညီပါဖြစ်ခဲ့ပြီးစီမံကိန်းကြောင့်အလုတ်ကန်ရလို့သူနဲ့ရာသီဥတုပြောင်းလဲသွားမှာကိုဆန့်ကျင်သူတွေကြားပိုပြီးစိတ်ဝမ်းကွဲသွားပါရယ်။လျှက်စစ်ထုတ်လုပ်နိုင်တဲ့အချက်ကြောင့်ဩစတြေးလျဟာကြောင်မီးသွေးကိုအဓိကတင်ပို့တဲ့နိုင်ငံဖြစ်ပါရယ်။သူရဲ့ပြည်နယ်တိုင်းမှာကြောင်မီးသွေးမိုင်းတွေရှိပြီးလူ 9,000 လောက်အလုပ်လုပ်နေတာပါမြေအောက်လောင်စာတွေတဖြည်းဖြည်းကုန်ဆုံးလာတာနဲ့အမျှလေထုကိုပို့ပြီးပူနွေးစေတဲ့ကာဗွန်လိုဓာတ်ငွေမျိုးထုတ်လွှင့်မှုကလည်းပိုများလာနေတယ်လို့ပညာရှင်တွေဝေဖန်နေပေမဲ့လည်း Queensland ကန်ယူရန်ကတန်တာကြောက်တန်းနေရှင်သန်မှုကိုမထိခိုက်အောင်အဒါနီကုမ္ပဏီကဘယ်လိုတာဝန်ယူလုပ်မလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေကြောင်းပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ3040 48နဲ့လိုင်းလံမီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းအင်္ဂလိပ်သင်ခန်းစာအမျိုးသမီးကဏ္ဍနားဆင်ရမှာဖြစ်သလိုသိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ဆိုလာမှာရေဝါကျင်းနှစ်မျိုးအဓိကရှိတာ။တစ်ခုကဆိုလာဖာမင်းရဲ့ဆိုလာhome loan system or not individual system ဥပယောင်းနေရပါတယ်အဲ့တော့ farming ကတော့ပုံမှန်မှာလုပ်နေတာများဟိုကျွန်တော
်မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအရိဒအဘော်သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ကိုရဲမင်းထွန်းနဲ့မက်ခင်ဖြူထွေးတို့စူးစီးတင်ဆက်ထားပါတယ်
ဇွန်လ13ရက်နေ့ထုတ်ရက်စွဲနဲ့ thejakartapost.com မှာဖော်ပြထားတဲ့ရွန်ဂျာအခွင့်အရေးဦးစားပေးပါအာဆီယံဆိုတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်ဇွန်လ20ကနေ23ရက်နေ့အထိဘန်ကောက်မြို့မှာလုပ်မဲ့34ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာအာဆီယံအဖွဲ့အနေနဲ့ရွန်ဂျာကိစ္စကိုအစည်းအဝေးရဲ့ဦးစားပေးပါတာရဲ့အဖြစ်ဆွေးနွေးရမယ်လို့အစချီရေးသားထားပါတယ်အာဆီယံအနေနဲ့ဒီလိုရှုပ်ထွေးကြာရှည်တဲ့အကြအတဲကိုအပြေရှားဖို့စိတ်ဝင်စားနေတာတွေ့ရပြီးမဲ့တတနီဘာရှိတဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကနေမြန်မာကိုပြန်ပို့ဖို့ကိုတခုတည်းကိုအာရုံစိုက်မဲ့အစားမြန်မာနိုင်ငံအတွင်းမှာရှိတဲ့တင်းချီရှိနေတဲ့ရိုဟင်ဂျာတွေအခွင့်အရေးရရှိဖို့ပထမဆုံးလုပ်ရပါမယ်လို့ဆိုပါရယ်အာဆီယံအနေနဲ့ဒုက္ခသည်တွေလုံလုံခြုံခြုံပြန်နိုင်မဲ့အနေအထားကိုဖန်တီးပေးဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့လက်ထွဲအလုပ်လုပ်ဖို့လိုပါရယ်အာဆီယံအဖွဲ့ဟာမြန်မာအစိုးရနဲ့ဆွေးနွေးပွဲတွေမှာဒုက္ခသည်တွေပြန်လည်လက်ခံရေးအကူအညီပေးဖို့တသက်နဲ့အာဆီယံလူသားချင်းဆိုင်ရာအကူအညီပေးရေးညှိနှိုင်းမှုဗဟိုအဖွဲ့ AHA Center ရဲ့အခမ်းအနားကိုပဲအာရုံစိုက်နေတယ်လို့အခုကျင်းပမဲ့34ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာလည်း AHA Center ရဲ့ပြန်လည်လက်ခံရေးဆိုင်ရာသုံးသပ်ချက်အစည်းအဝေးခန်းစာကိုပဲဆွေးနွေးဖို့ရှိနေပါတယ်လို့ဆိုပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေကသူတို့တွေအိမ်ကိုမပြန်ကြရဘဲရခိုင်အလယ်ပိုင်းကထိန်းသိမ်းရေးစခန်းတွေလိုစခန်းတွေမှာပဲအမြဲတမ်းနေနေရမှာကိုစိုးရိမ်လို့ပြန်ဖို့ကြောက်ရွံ့နေကြပါတယ်တဲ့။သူတို့ပြန်ဖို့ခက်စေတဲ့နောက်ကိစ္စတစ်ခုကတော့မြမတပ်မတော်နဲ့ AA ရခိုင်တပ်တော်တို့ရဲ့တိုက်ပွဲတွေပါပဲတဲ့။ဒီတိုက်ပွဲတွေကြားရရောက်နေတဲ့ရိုဟင်ဂျာတွေအသွားလာလွတ်လပ်ခွင့်မရှိသလိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေလည်းလုပ်ငန်းဆောင်ရွက်ရမှာကန့်သက်တာမြစ်တာတွေကိုကြုံတွေ့နေရပါတယ်လို့ဆိုပါတယ်ဒုက္ခသည်တွေပြန်ဖို့ကိစ္စတစ်ခုတည်းအစားအာဆီယံအနေနဲ့မြန်မာနိုင်ငံနဲ့ပူးပေါင်းပြီးလူခွင့်ရေးရှိတဲ့ငြိမ်းချမ်းပြည်လူအဖွဲ့အစည်းအားလုံးပါဝင်နေထိုင်နိုင်တဲ့ရခိုင်ပြည်နယ်ကိုဖန်တီးဖို့စူးစမ်းသင့်ပါတယ်လို့ဆိုပါတယ်ဒီလိုလုပ်ဖို့အတွက်လည်းကိုဖီအန်နန်ကောင်းဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေမှာပါရှိပြီးဖြစ်ကြောင်းအစည်းအဝေးခန်းစာမှာနိုင်ငံသားဖြစ်မှုလွတ်လပ်စွာသွားလာခွင့်ကျမရေးနဲ့ပညာရေးဆောင်ရှောက်မှုတန်းတူရရှိမှုနဲ့စည်ရဲနွမ်းပမှုနဲ့မလုံခြုံမှုတွေကိုဖြေရှင်းဖို့တိုက်တွန်းထားကြောင်းမြမအစိုးရကတိုက်တွန်းချက်88ချက်အနက်81ချက်ကိုအကောင့်ထဲဖော်ခဲ့ကြောင်းပြောကြောင်းဒါကိုတိုင်းတာဖို့အတွက်လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုလိုအပ်ကြောင်းဖော်ပြထားပါတယ်။တာဝန်ခံမှုမရှိရင်ဒုက္ခသည်တွေအနေနဲ့အကြမ်းဖက်မှုတန်တရားလဲနေမှာကိုကြောက်ရွံ့နေမှာဖြစ်ကြောင်းလူအစုလိုက်ပြုံလိုက်တက်ရမှာအဖြစ်ရှိသူမြမစစ်သား10ယောက်ကိုစောစည်းစွာလှုပ်ပေးလိုက်တာဟာလည်းမြန်မာနိုင်ငံအတွင်းလွတ်လပ်မြတ်ပြီးယုံကြည်စိတ်ကြရတဲ့တရားစီရင်မရှိတာကိုပြသကြောင်းဆိုပါရယ်အာဆီယံကောင်းဆောင်တွေအနေနဲ့လည်းရခိုင်ပြည်နယ်အတွင်းအခြေအနေတွေကိုပိုကောင်းအောင်နဲ့တန်းတူပြီးလွတ်လပ်ခွင့်တွေရှိတဲ့နိုင်ငံသားဖြစ်မှုဆိုင်ရာအပြောင်းအလဲတွေစောင့်ကြည့်ပေးဖို့လိုအပ်ကြောင်းဒါမှသာဒေတာတွင်းတည်ငြိမ်မှုကိုထိခိုက်စေမဲ့နိုင်ငံ내ဒုက္ခသည်တွေရဲ့ပြဿနာကိုဖြေရှင်းနိုင်မှာဖြစ်ကြောင်းဖော်ပြထားပါရယ်ခင်ဗျာ
မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအိန္ဒိယနိုင်ငံကိုရောက်သွားပေမဲ့လည်း Facebook စာမျက်နှာတွေပေါ်ကအမုန်းတရားအခြေခံရေးသားပြောဆိုမှုတွေရဲ့ဒဏ်ကနေတော့လွတ်မြောက်ခွင့်မရကြတဲ့အကြောင်း The New York Times Online သတင်းမှာစောင်းပါရှင် Van Du Goen နဲ့ Sheikh Aziza Rahman တို့ရေးသားထားတဲ့စောင်းပါကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံက Facebook စာမျက်နှာတွေပေါ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်အမုန်းပွားစေနိုင်တဲ့သိက္ခာမဲ့ရေးသားပြောဆိုတာတွေကြဲကြဲပြန့်ပြန့်ရှိနေပြီးဒီလိုအမုန်းတရားလှုံ့ဆော်တဲ့ရေးသားတွေကြောင့်ပဲရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်တပ်ဖြတ်တာတွေမတရားပြုကျင့်တာတွေနဲ့ကြီးရွာတွေဖျက်ဆီးခံရတဲ့အထိစိုးရွားတဲ့ဖြစ်ရပ်တွေရှိခဲ့တယ်ဆိုတာခိုင်မာတဲ့သက်သေအထောက်အထားတွေရှိပေမဲ့လို့ Facebook ကုမ္ပဏီကတော့ဒီလိုအခြေအနေတွေကို
နှစ်အတော်ကြာမတိကျိုးကျုံပြုခဲ့တယ်လို့ဆောင်းပါးကဝေဖန်ပါတယ်။မြန်မာနိုင်ငံအတွင်းဖိနှိပ်မှုတွေကြောင့်အိန္ဒိချင်းအိန္ဒိယနိုင်ငံကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေလည်းဒီလိုအမုန်းတရားလှုံ့ဆော်တဲ့အရေးသားတွေရဲ့တံကိုခံကြရပါတယ်တဲ့။အထူးသဖြင့်ဒီအိန္ဒိယနိုင်ငံအတွင်းဟိန္ဒူအများစုနေထိုင်ပြီးမွတ်စလင်လူဦးရေအနည်းငယ်သာရှိတဲ့အနောက်ဘန်ကောလိုဒေသတွေမှာဆိုရင်အာဏာရပါတီကဒေသခံတွေကိုမဲဆွယ်တဲ့နေရာမှာဒီလို Facebook တွေပေါ်ကရိုဟင်ဂျာမုန်းတရေးလှုပ်ကြံပြောဆိုရေးသားမှုတွေကိုအသုံးချတာတွေရှိနေတဲ့အကြောင်းကိုယ်တိုင်ပြစ်မှတ်ထားတိုက်ခိုက်ခံရတဲ့သူတွေကိုကူကားပြီးစောင့်မမှဖော်ပြထားပါတယ်။ရိုဟင်ဂျာမုန်းတရေးစန့်ကျင်ရေးသားပြောဆိုမှုတွေကို Facebook ကနှိမ်နှင်းကင်တွယ်နေပြီးတိုးတက်မှုတွေလည်းရှိတယ်လို့ Facebook ကုမ္ပဏီကတော့ပြောဆိုထားပါတယ်။မြန်မာနိုင်ငံက Facebook စာမျက်နှာတွေကိုစောင့်ကြည့်ဖို့အတွက်မြန်မာစကားကျွမ်းကျင်သူလူတရာလောက်ခံထားပြီးစစ်စစ်တာတွေကိုလုပ်နေတာမှာအမုန်းတရားပြန့်ပွားအောင်လုပ်နေတဲ့စစ်တပ်အကောင့်တချို့ကိုလည်းပိတ်ပင်ခဲ့ပြီးဖြစ်တယ်လို့ဆိုပါရယ်။ဒါမဲ့လည်း Facebook အနေနဲ့တိုင်တန်းတင်ပြလာတဲ့ရေးသားမှုတွေကသာအဓိကအာရုံစိုက်နေတာဖြစ်ပြီးအမုန်းတရားပြန့်ပွားစေနိုင်တဲ့ရေးသားပြောဆိုမှုတိုင်းကိုတော့ဟန့်တားနိုင်စွာမရှိသေးဘူးလို့စောင်းမရှင်တွေကဝေဖန်ရေးသားထားပါရယ်ရှင
်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေးနေပေတီတီမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။အခုတော့မနေ့ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။American Indian 3 English သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် idiom အသုံးက
give a run for the money
ဖြစ်ပါတယ်စာလုံးပေါင်းက give give ကပေးတာ a ကတခု run run ကပြေးတာ for for ကအတွေ့THE the MONEY the money ကငွေဆိုတော့စကပိုက်ထုံးရဲ့တိုက်ရိုက်ဒီဘေကတော့ငွေအတွေ့ပြေးပြရတာပေါ့ဒီအသုံးဆင်းသက်လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြရင်အဲ့ဒီလောင်းသူတွေနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းညတာကတော့ဓမ္မတာပါများများလောင်းကြီးပြေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီတဲ့idiom ဒီဘက်ကလည်းအလားတူပါပဲနေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ She's a very smart politician I think she can give other politicians a run for the money
သူကသိက္ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲသူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့တိတ်ကိုစူးစမ်းကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
နေစဉ်ဘဝမှာတခုခုတွေ့ရှင်ပြိုင်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြိုင်ရမယ်ဆိုရင်မနေ့စူးစမ်းရတာကို idiom အသုံးရဘယ်လိုပြောမလဲ
။ Give a run for the money.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာတန်ပို့ချတဲ့အင်္ဂလိပ်သင်ခန်းစာပြီးခုတခါတော့အမျိုးသမီးကဏ္ဍဖြစ်ပါလေခင်ဗျာ။ဒီတစ်ပတ်နားဆင်ရမှာကအမေရိကန်ပြည်ထောင်စုမှအမျိုးသမီးတွေမဲပေးခွင့်ကိုကွန်ဂရက်လွှတ်တော်မှအတည်ပြုခဲ့တာဒီနှစ်ဇွန်လထဲမှာပဲနှစ်တရာပြည့်ခဲ့ပြီဖြစ်ပါလေ။ဒါ့အပြင်အခုဆိုရင်အမေရိကန်လွှတ်တော်တွင်အမျိုးသမီးအမတ်ဦးရေ100ကျော်ရှိလာသလိုအစိုးရပိုင်းခေါင်းဆောင်မှုကဏ္ဍမှာလည်းအမျိုးသမီးတွေပါဝင်နေကြပါပြီ။အမေရိကန်အမျိုးသမီးတွေရဲ့အခွင့်အရေးလှုပ်ရှားမှုတစ်စိတ်တစ်စောင်းကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေးကတင်ဆက်ထားပါတယ
် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger
အမေရိကန်ပြည်ထောင်စုမှအမျိုးသမီးတွေအတွက်မဲပေးဝင်ကို1918ခုနှစ်ကအောက်လွှတ်တော်မှအတည်ပြုခဲ့ပြီးတော့ဒါကိုအထက်လွှတ်တော်မှအတည်ပြုဖို့အတွက်မှာတော့နောက်ထပ်တစ်နှစ်လောက်အချိန်ယူခဲ့ရပါတယ်1919ခုနှစ်အခုလိုဇွန်လ4ရက်နေ့မှာမှအထက်လွှတ်တော်ကအတည်ပြုခဲ့တာပါ။ဒါကြောင့် Congress လွှတ်တော်တစ်ခုလုံးအနေနဲ့ဒါကိုအတည်ပြုခဲ့တာအခုဆိုရင်နှစ်ပေါင်း100ပြည့်သွားခဲ့ပါပြီ။ဒီလိုလွှတ်တော်နှစ်ရက်စလုံးမှာအတည်ပြုနိုင်ခဲ့တာကြောင့် 1920 ခုနှစ် August လ26ရက်နေ့မှာတော့အမျိုးသမီးတွေအတွက်မဲပေးဝင်ကို The 90th Amendment လို့ခေါ်တဲ့19ချိန်မြောက်ဥပဒေပြင်ဆင်ချက်တစ်ရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာတစ်ရက်ဝင်ထည့်သွင်းပြဋ္ဌာန်းနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုသမိုင်းဝင်အခွင့်အရေးတရက်ဖြစ်လာဖို့အတွက်ကိုတော့အမျိုးသမီးတွေဆယ်စုနှစ်များစွာရုန်းကန်တိုက်ပွဲဝင်ခဲ့ကြတာပါအမျိုးသားတွေနဲ့ဂျန်တူနိုင်ငံသားတယောက်ရဲ့အခွင့်အရေးကိုအမျိုးသမီးတွေအပြည့်အဝမဲပေးခွင့်ရဖို့အတွက်အမျိုးသမီးတွေဟာအစာအငတ်ခံဖမ်းဆီးထိန်းသိမ်းခံခဲ့ကြရပြီးတော့ခြိတက်ဆန္ဒပြပွဲပေါင်းများစွာကိုလည်းစုဝေးကျင်းပခဲ့ကြတာပါအမျိုးသမီးတွေအတွက်အပြောင်းလဲတွေကိုအမျိုးသမီးတွေကိုယ်တိုင်ဦးဆောင်အမျိုးသမီးတွေကိုယ်တိုင်ပါဝင်ပြီးတော့မှတိုက်ပွဲဝင်ခဲ့ရတာဖြစ်တယ်လို့ဒီကနေ့အမေရိကန်အောက်လွှတ်တော်အတွင်းထင်ရှားတဲ့အမျိုးသမီးခေါင်းဆောင်တစ်ဦးဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပလိုစီကပြောပါတယ
် Women earned, worked for, marched, fought, starved, were starved, sacrificed everything.
ကျမတို့နိုင်ငံမှာလွတ်လပ်ခွင့်တွေပုံမရရှိလာအောင်လို့အမျိုးသမီးတွေကိုယ်တိုင်ခွန်အားစိုက်ထုတ်ပြီးတွန်းလှန်ဆန္ဒပြကြအစာငတ်ခံဆွန့်လွတ်အနစ်နာခံပြီးတိုက်ပွဲဝင်ခဲ့ကြရပါတယ်။ဒီမိုကရေစီစနစ်စတင်ပေါက်ဖွားလာခြင်းကစားလို့အမျိုးသမီးတွေဟာအပြောင်းလဲကိုထိုင်ဆောင်နေခဲ့ကြတာမဟုတ်ပါဘူး။အပြောင်းလဲတွေဖြစ်လာအောင်ကိုယ်တိုင်အားထုတ်ကြိုးပမ်းခဲ့ကြတာပါ။
အမျိုးသမီးတွေမဲပေးခွင့်လွှတ်တော်မှအတည်ပြုခဲ့တဲ့နှစ်တရာပြည့်အထိမ့်မဲ့အခမ်းအနားတစ်ရက်ကိုပြီးခဲ့တဲ့မေလ22ရက်နေ့ကအောက်လွှတ်တော်မှကျင်းပခဲ့တဲ့အချိန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပြောသွားခဲ့တာပါသူပြောခဲ့သလိုပဲအမျိုးသမီးတွေကိုယ်တိုင်ကအပြောင်းလဲအတွက်ရှေ့ထွက်တိုက်ပွဲဝင်ခဲ့ရတယ်ဆိုတာကိုတော့သမိုင်းထောက်ထားတွေမှာအခိုင်အမာတွေ့နိုင်ပါတယ်လွန်ခဲ့တဲ့နှစ်တရာမတိုင်ခင်အထိအမျိုးသမီးတွေဟာလူမှုအသိုင်းအဝိုင်းအတွင်းမှာနိုင်ငံရေးရာကိစ္စတွေမှာဆုံးဖြတ်ပါဝင်နိုင်စွမ်းရှိသူတွေအဖြစ်နဲ့ယူဆမခံခဲ့ရသလိုအမျိုးသားတွေနဲ့ဂျန်တူအခွင့်အရေးမရခဲ့ကြပါဘူးအမေရိကန်မျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဂျန်တူမဲပေးခွင့်ရဖို့ခက်ခက်ခဲခဲကြိုးပမ်းခဲ့ကြတာဖြစ်တယ်လို့ဒီလိုအမျိုးသမီးတွေရဲ့ရုန်းကန်မှုအကြောင်းကိုပြကန်းလို့ပြသထားတဲ့ဝါရှင်တန်မြို့တော် Smithsonian သိပ္ပံရဲ့ National Portrait Gallery ပြတိုက်ကတာဝန်ခံ Kate Clark Lee ကပြောပါတယ်
The women's suffrage movement just didn't appear out of nowhere. You know, they had these abolitionist foundations. They had
အမျိုးသမီးတွေမဲပေးခွင့်ရဖို့ကအချိန်တိုရင်းဖြစ်လာတာမဟုတ်ပါဘူး။လူအခွင့်အရေးခွဲခြားဆက်ဆံမှုတွေကိုစန့်ကျင်ကြတဲ့အဖွဲ့အစည်းတွေနဲ့နှိရှေပူးပေါင်းလှုပ်ဆောင်ခဲ့ကြရတာပါ။တနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ရှားမှုတွေအစဉ်အဆက်မှာအရှိန်အဟုန်မြင့်ပူးပေါင်းပါဝင်လာကြဖို့ဟိုးအဆအဦးကလေးကသူတို့တွေအချိန်ယူစူးစမ်းခဲ့ကြတာပါ။
အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေရဲ့မဲပေးခွင့်တောင်းဆိုမှုဟာပြည်တွင်းစစ်မတိုင်ခင်1820ပြည်လွန်ကာလတွေကတည်းကစတင်ခဲ့တာဖြစ်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးရေးလှုပ်ရှားမှုတွေကတော့1848ခုနှစ်နောက်ပိုင်းမှာအချိန်မြင့်လာခဲ့တာပါ Elizabeth Cady Stanton နဲ့ Lucretia Mott တို့လိုအမျိုးသမီးခေါင်းဆောင်တွေဦးဆောင်ပြီးတော့နယူးယောက်ပြည်နယ် Seneca Falls မြို့မှာပထမဆုံးအချိန်အမျိုးသမီးအခွင့်အရေးညီလာခံတရက်ကို1848ခုနှစ်ဇူလိုင်လမှာကျင်းပခဲ့ပါတယ်လူပေါင်း300လောက်တက်ရောက်ခဲ့တဲ့ဒီညီလာခံမှာအမျိုးသမီးအမျိုးသားခွဲခြားမှုရှိလူသားအလုံးမှာဂျန်တူအခွင့်အရေးရှိတယ်ဆိုတာကိုထောက်ပြပြီးအမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲနိုင်ငံသားတယောက်ရဲ့အခွင့်အရေးအပြည့်အဝခံစား권ရှိရမယ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်권မဲပေး권ရှိရမယ်ဆိုတဲ့ Declaration of Sentiment ဆိုတဲ့အခွင့်အရေးကြေညာစာတမ်းတစ်စောင်ကိုလည်းအမျိုးသမီးရေးလှုပ်ရှားသူတွေကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ကြပါတယ်ဒီညီလာခံနဲ့အတူအမျိုးသမီးတွေမဲပေးခွင့်ကိုလှောင်ပြောင်တဲ့ဖိနှိပ်မှုတွေရှိခဲ့ပေမဲ့လို့အမျိုးသမီးခေါင်းဆောင်တွေလက်ကျွာလှုပ်ရှားသူတွေကတော့သူတို့ရဲ့လှုပ်ရှားမှုတွေကိုနောက်မဆုတ်ခဲ့ကြပါဘူး။နိုင်ငံလုံးဆိုင်ရာအမျိုးသမီးညီလာခံကို1850ခုနှစ်မှာပထမဆုံးတစ်ချိန်နောက်1852ခုနှစ်မှာဒုတိယအချိန်မက်ဆာချူးဆက်ပြည်နယ်မှာကျင်းပခဲ့ကြသလိုအဲ့ဒီနောက်ဆယ်စုနှစ်၅စုကျော်ကာလတခြားအမျိုးသမီးတွေမဲပေးခွင့်အခွင့်အရေးရဖို့အတွက်လူမှုအသိုင်းအဝိုင်းအတွင်းမှာပညာပေးလှုပ်ဆော်တာလွတ်တော်ကိုစုပေါင်းလက်မှတ်ရေးထိုးတင်ပြတာဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းအာမခံပေးဖို့တောင်းဆိုရာတွေကိုစက်တိုက်လှုပ်ဆောင်ခဲ့ကြပါတယ်။ဒီလိုရုန်းကန်မှုတွေကိုဆယ်စုနှစ်များစွာဖျက်ဆီးခဲ့ပြီးတော့မှအမျိုးသမီးတွေအတွက်မဲပေးခွင့်ဆိုတဲ့သမိုင်းဝင်အခွင့်အရေးတရက်ကိုရရှိခဲ့ကြတာဖြစ်ပါတယ်။
ဒီကနေ့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူအခွင့်အရေးတွေရနိုင်ကြပြီဆိုပေမဲ့တချိန်ကအခုလိုနောက်ခံသမိုင်းဖြတ်သန်းမှုတွေကိုကြည့်ရအမျိုးသမီးတွေအနေနဲ့သူတို့ရဲ့အခွင့်အရေးကိုအလွယ်တကူရခဲ့တာမဟုတ်ဘူးဆိုတာသိနိုင်တယ်လို့အမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်လေးစုကျော်နေထိုင်လာခဲ့တဲ့ဒေါခင်ဆွေမြင့်ကပြောပါရယ်သူအမေရိကန်ပြည်ထောင်စုကိုစပြီးတော့ရောက်ခဲ့တဲ့အချိန်တုန်းကနဲ့အခုအချိန်မှတော့အမျိုးသမီးတွေအတွက်အခွင့်အရေးနဲ့အခွင့်အလမ်းတွေအများကြီးကွာခြားပြောင်းလဲသွားခဲ့ပြီးတော့ဒါတွေကအမျိုးသမီးတွေကိုယ်တိုင်ကကြိုးပမ်းအားထုတ်ခဲ့တာကြောင့်ဖြစ်တယ်လို့ဒေါခင်ဆွေမြင့်ကပြောပါရယ်
American အမျိုးသမီးတွေကဒီနှစ်မှာအခုအနှစ်တရာအခွင့်အရေးရခဲ့တယ်ဆိုတော့သိပြီးတော့ဝင်သားပါတယ်သူတို့ဒီအခွင့်အရေးရဖို့မဲပေးတာတို့ကြာနဲ့ဟိုဒီအလုပ်ခွင့်မှာမိမတွေဝင်နိုင်တာတို့ဆိုတော့သူတို့အများကြီးအခက်ခဲကြော်ခဲ့ရပါတယ်အဲ့တော့အခုလည်းသူတို့ဆက်လက်ပြီးတော့အခွင့်အရေးရဖို့အတွက်ဒီဌာနတွေအမျိုးမျိုးမှာလည်းသူတို့စူးစမ်းခဲ့ပါတယ်ဟိုတုန်းကအမျိုးသမီးတွေကຢາຮູ້ကြည့်တဲ့ຢາຮູ້တွေလည်းမရနိုင်ခဲ့မရခဲ့ပါဘူးအများကြီးလည်းသူတို့လှုပ်ရှားခဲ့ပါတယ် equality ကိုသူတို့ပြောခဲ့ပါတယ်အဲ့တော့တော့တဖြည်းဖြည်းတစ်ခါတည်းဟိုဌာနတွေမှာຢາຮູ້တည်းရပါတယ်နောက် maternity leave ဆိုလို့ရှိရင်လည်းတေချာပေးကြပါတယ်အိမ်ကနေလှုပ်ဖို့လည်းခွင့်ပြုလာတယ်တဖြည်းဖြည်းနဲ့သူအများကြီးအမျိုးသမီးတွေအတွက်ကကောင်းလာပါပြီဆိုတော့ကျွန်မမြင်ရပါတယ်
ဒီလိုတိုးတက်မှုတွေရှိတဲ့ဆိုပေမဲ့လည်းအမျိုးသမီးဖြစ်တဲ့အတွက်ခွဲခြားဆက်ဆံခံရတဲ့အခြေအနေတွေလုံးဝပျောက်ပြက်သွားတာတော့မဟုတ်သေးဘူးလို့လည်းဒေါခင်ဆွေမြင့်ကပြောပါရယ်
။ဒီမြင်တာကတော့ຢາຮູ້တက်ခံနေကြလို့ရှင်ရအမျိုးသမီးတွေအတွက်ဆိုရင်တောင့်နေပါတယ်။ example ပေးရမယ်ဆိုလို့ရှင်တော့နှစ်ဦးလုံးကဆိုကြပါစို့ PhD ရှိတယ်ဆိုတော့လုံတန်း experience လည်းရှိတယ်။ဒါပေမဲ့ຢາຮູ້တက်သွားတဲ့အခါမှာအမျိုးသားတက်သွားတာပဲလို့မျိုးတွေ့ရပါတယ်။အဲဒါကိုအန်တီတို့ကအဲ့ဒီမှာတဲ့ကိုကလည်းအန်တီတို့စူးစမ်းခဲ့ပါတယ်။အဲ့တော့စူးစမ်းခဲ့တော့တဖြည်းဖြည်းတဖြည်းဖြည်းသူတို့တွေလည်းအမျိုးသမီးတွေကကိုဒီ team leader တို့ group leader တို့ supervisor တို့ဆိုတာဖြစ်လာတာအန်တီအခုဒီမှာအန်တီရောက်တာအနှစ်40ရှိပါတယ်မြင်ရပါတယ်။အဲ့ဒါကြောင့်လည်းဝင်သားပါတယ်။ဒါပေမဲ့ကြည့်လိုက်လို့ရှိရင်အမျိုးသမီးတွေကနေမှာသေးတယ်ဒီဥဆောင်နိုင်တာဥဆောင်နိုင်ရဲ့ဒါနဲ့နေရမရတာဟိုအဲ့ဒါတခုတော့ရှိပါတယ
်ဘယ်လိုပဲဖြစ်ဖြစ်အမေရိကန်မျိုးသမီးတွေဟာတခြားနိုင်ငံတွေကအမျိုးသမီးတွေနဲ့နှိုင်းယှဉ်ရင်တော့ဒီကနေ့အချိန်မှာနိုင်ငံသားတယောက်ရတဲ့ရထိုက်တဲ့အခွင့်အရေးတွေကိုအခိုင်အမာရရှိခံစားနေရပြီဆိုတာကိုတော့ညင်းလို့ရမယ်မထင်ပါဘူးနှစ်ပေါင်းများစွာအချိန်ယူတိုက်ပွဲဝင်ပြီးရခဲ့တဲ့အသေးအပွင့်ကိုဒီကနေ့အမျိုးသမီးတွေခံစားနေကြတာပါဒီလိုတိုးတက်အောင်မြင်မှုတွေကိုနမူနာယူပြီးမြန်မာနိုင်ငံကအမျိုးသမီးတွေအနေနဲ့လည်းကိုယ့်ရဲ့အခွင့်အရေးကိုအမိအယရယူနိုင်အောင်ကြိုးစားသင့်တယ်လို့မြန်မာနိုင်ငံရဲ့ပညာရေးခန္ဓာကိုတစ်ဖက်တစ်လမ်းကကူညီပံ့ပိုးပေးနိုင်ဖို့အတွက် Gift of Education ဆိုတဲ့ပညာဒါနအဖွဲ့ကိုဦးဆောင်ထူထောင်ခဲ့သူဒေါ်စနာခင်ကပြောပါတယ်
ဗမာအမျိုးသမီးတွေကအင်မတန်တော်ပါတယ်အားလုံးထဲမှာပညာမှာလည်းတော်တော်ဟိုမျိုးသားတွေနဲ့တူတူပဲတန်းတူပဲရှိတယ်အဲ့တော့သူတို့အနေနဲ့ကဟိုဒီပါဝင်မှုကိုသူတို့စိတ်ကလေဟိုအခုအထိရတော့တိတ်ပြီးတော့သူတို့ကဟိုဒီနိုင်ငံရေးဆိုလို့ရှင်လေဟောဒါတွေကလုပ်စရာမလိုဘူးဆိုပြီးတော့သဘောရှိတယ်အဲ့ဒီဟာဟိုပါဝင်မှုကိုဟိုရှိအောင်လို့ပေါ့နော်သူတို့ကိုလည်းလုံနိုင်ပါတယ်သူတို့မှအရေးချင်းရှိတယ်အဲ့ဒါကိုလုံကြပါလို့သူတို့ကတော့အခုဆိုလို့ရှင်တော့ဩမလိုဘူးပေါ့နော်မလို့ကျမတို့ကတော့ပညာရေးဘက်ကိုပဲကျမတို့လုပ်မယ်ပါမယ်ဒါပေမဲ့အဲ့ဒီလိုမျိုးဒီလွှတ်တော်တို့ဘာတို့မှပါတော့မှပဲကိုကပြောင်းလဲတယ်လေလေအများကြီးလုပ်နိုင်မယ်ဦးဆောင်နိုင်မယ်အဲ့ဒါကြောင့်မလို့ဟိုဒီကိုစိတ်ဝင်စားမှုဟိုရှိနေတာလေးတွေကိုပဲနည်းနည်းပြောထောင်ပြီးတော့အဲ့ဒါတွေကိုလှုပ်ဆိတ်ချင်ပါတယ်
အမျိုးသမီးတွေရဲ့ဘဝအခြေအနေတွေတိုးတက်ပြောင်းလဲလာဖို့အတွက်အမျိုးသမီးတွေကိုယ်တိုင်ဦးဆောင်လှုပ်ရှားမှရမယ်ဆိုတာကိုတော့အမေရိကန်မျိုးသမီးတွေရဲ့မဲပေးခွင့်လှုပ်ရှားမှုကတည်တည်ပြခဲ့ပါတယ်။အခုဆိုရင်တော့အမေရိကန်ပြည်ထောင်စုကရေးပါတဲ့ဦးဆောင်မှုနေရာတွေမှာအမျိုးသမီးခေါင်းဆောင်တွေအများအပြားရှိနေပါပြီ။လက်ရှိလွှတ်တော်အထွေမှာလည်းအမျိုးသမီးဦးရေဟာ132ဦးအထိရှိပါတယ်။လာမယ့်2020သမရရွေးကောက်ပွဲမှာလည်းအမျိုးသမီးကိုယ်စားလှယ်လောင်းတွေအရင်ကထက်ပိုးပြီးတော့များလာဖို့ခန့်မှန်းရပါတယ်။အမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့အရေးအချင်းကိုယ့်ရဲ့အောင်မြင်မှုတွေကိုချော့မတွက်ပဲတိုးတက်ပြောင်းလဲမှုတွေဖြစ်လာအောင်ကိုယ်တိုင်ဦးဆောင်ကြိုးပမ်းကြမယ်ဆိုရင်အပြောင်းလဲဆိုတာဖြစ်လာနိုင်တယ်ဆိုတာကိုတင်ပြရင်းနဲ့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲအဆုံးသတ်ပါရစေရှင
်မကင်ဖြူတွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကို ဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်ဒီတစ်ပတ်တော့တနင်္လာပိုင်းဆိုလာစွန့်ရင်ထုတ်တဲ့ stand alone solar စနစ်နဲ့ရက်စတာထုတ်တဲ့အကြောင်းပြောပြပါရစေစွန့်ရက်စတာလိုင်းလလန်းမမီတဲ့နေရာတွေမှာရှိတဲ့နေအိမ်တွေဒါမှမဟုတ်အသေးစားစီးပွားရေးလုပ်ငန်းတွေအတွက်လျှက်စင်မီရဖို့သုံးတဲ့စနစ်မျိုးပါ off grid လို့လည်းခေါ်ပါတယ်စီးပွားရေးအရာအတွက်ချိတ်ကြိုက်တယ်လို့သဘာဝဝန်းကျင်ကိုလည်းမထိခိုက်စေဘဲလျှက်စစ်ထုတ်ယူတဲ့နေပါရက်စတာအကိုနေအောင်ကြီးကနေထုတ်ယူသုံးဆွဲရမှာပုံစံနှစ်မျိုးရှိတယ်လို့ကိုရိုင်းတနိုင်တပိုင်းဆိုလာစွမ်းရင်တက်ဆင်ပေးနေတဲ့ Go Green မြန်မာကုမ္ပဏီတည်ထောင်ထားတဲ့ engineer ဦးမိုးဟင်းကပြောပါတယ
်ကျွန်တော်တို့ဆိုလာမှာရေဝါကျင်းနှစ်မျိုးအဓိကရှိတာတော့တစ်ခုက solar farming နဲ့ solar home loan system ပေါ့နော် individual system လို့ပြောရင်လည်းရပါတယ်အဲ့တော့ farming ကတော့ပုံမှန်မှာလုပ်နေတာများဟိုကျွန်တော်ဒီလောက်ဆိုရင်3 4ဦးလောက်ရှိနေပြီထင်တယ်သူပြေမမပြည်တဲ့ဘိုင်းဘက်မှာလုပ်တာများတယ်ပခုတ်ကူပဲမြင်းညံပဲဝေးနဲ့မန်လေးတိုင်းအိပ်ပဲထဲမှာပုံများတယ်လို့နားလည်ထားပါတယ်အာ home loan system တော့ကျွန်တော်ငွေကွာရွာလေးမှာတော့တို့ solar ဝယ် battery ဦးလေးချိတ်ပြီးသုံးနေတာမျိုးတော့တော့ရှိပါတယ်အခုကျွန်တော် system ကတော့အဲ့လိုမဟုတ်ဘူးပေါ့နော်ကျွန်တော် system ကတော့မြင်းကောင်းကြီးဒီကြီးလေးထိ battery မပါဘဲနဲ့မောင်းတဲ့ system အဓိကပေါ့
home loan system နဲ့ solar farming နဲ့ပါကွာပါလဲ
solar farming ကတူ啊 solar ကြရအများကြီးထည့်ထားပြီးတော့မှသူ work ကိုအများကြီးထုတ်ပြီးတော့မှသူက bank နဲ့ကိုထည့်ပြီးတော့မှအဲ့ဒီမှာပြန်မြန်မာ distribute ပြန်လုပ်တာပေါ့အဲ့ဒီ distribute ပြန်လုပ်တဲ့အခါမှာအဲ့ဒါ solar credit ထည့်တာမျိုးလဲဒါနောက်ပိုင်းတော့ဖြစ်လာတော့မှာပေါ့ဆိုတော့ solar ကိုပြန်ရောင်းမယ်ဆိုဒီမှာ PV ဖြန့်နေတယ်ထည့်မယ်ဒါမျိုးဒီနောက်ပိုင်းဖြစ်လာတော့မှာပေါ့ဆိုတော့ဆိုလာကြားတွေညောင်းများစွာကိုပေါင်းအားထုတ်ပြီးတော့မှအိမ်လေးပြန်ဖြန့်ပြီးတဲ့ system ကိုဒါ solar farming system တို့ခေါ်တာ
home alone ကြတော့
home alone ကြတော့တနိုင်တစ်ပိုင်းတအိမ်စေယုံတယုံခြံတချမ်းဒီလိုပေါ့ဒါ alone system ခေါ်တာเนาะ
နေစွန့်ရင်ဟာသုံးမကုန်တဲ့စွန့်ရင်တစ်ခုပ
ါဆိုလာတော့တည့်ရတဲ့တိုင်းပေါ့ကကျွန်တော်တို့အနဲ့နေထွက်တဲ့အချိန်ကနေဝင်ချိန်ပေါ့နော်တော့ရေဘူးအပြင်ပြောမယ်ဆိုရင်6နာရီနေတက်မယ်သူကထွက်တဲ့နေထဲမှာပါဝင်တဲ့ light ray လေကြောင့်ပြောမှာအဲ့ဒီအပြင်အဆွမ်းအားပေါ့အဲ့ဒီမှာပါတဲ့အလင်းအားပေါ့နော်အဲ့အများဆုံးဖြစ်တဲ့ချိန်ကဒီစဖြစ်တဲ့ချိန်ကဒါ6နာရီဝင်ချိန်6နာရီခွဲဝင်ချိန်ပေါ့နော်ညနေဆိုရင်4ခွဲ5နာရီအထိပေါ့နော်အဲ့ဒီနောက်ပိုင်းဆိုတော့ပြန်အားနဲ့ကျသွားတယ်ပေါ့အဲ့ဒါကိုအကြောင်းပြုပြီးတော့မှဒါတော့လေသူကတော့ပြန်ကြည့်မြဲစွားရင်ဆိုတဲ့အတိုင်းနဲ့ဟိုနေကုန်သွားပြီးနောက်တစ်နေ့ရရင်နေပြန်ထွက်ရင်ပြန်ရမယ်အဲ့တော့ဝယ်ရတာမရှိဘူးအတံမထွက်ဘူးစူညာရင်းရှိဘူး pollution မရှိဘူးစိတ်ငြိမ်ရဲ့မိသားထုတ်ပေးတဲ့စိတ်ရောပေါ့ဆိုတော့နေရာလဲထုတ်ပေးနေတာကကျွန်တော်ကဘာမှာရှိတဲ့လူကြီးအုံလုံးသုံးမယ်ဆိုရင်လူကြီးနောက်တော့အစပေါင်းတစ်တောင်းကျော်သုံးတာတော့မှမကုန်ဘူးဆိုပြီးသူပြောထားတယ်သူတွက်ချက်တာလေဆိုတော့အဲ့လောက်များတဲ့ swing ကကျွန်တော်တို့ကဘာဥပ္ပယ်ရရှိလာခဲ့တာဟာအခုမှကျွန်တော်တို့သုံးမှုဒါဖြစ်လာကြတာ
အသေးစားလုပ်ငန်းတွေအတွက်ပါအဆင်ပြေစေနိုင်တဲ့တနိုင်တစ်ပိုင်းထုတ်ယူတဲ့နည်းဟာအင်းနီချင်းထိုင်းနိုင်ငံမှာတွင်တွင်ကြဲကြဲသုံးနေတာပါ
တနိုင်တစ်ပိုင်းလုပ်တဲ့စနစ်ပေါ့နော်ဒီ system ကခိုင်မာယူရမှာတို့ကြည့်ပါနှစ်ပေါင်းကတော်တော်ကြာနေပြီ10နှစ်20လောက်ကိုတုံးနေတာအဓိကဘယ်မှာတုံးလဲဆိုရင်တို့လေယာစိုက်ပျိုးရေးအတွက်လိုအပ်တဲ့ရေတင်တဲ့ပြည်စားမှာတို့တုံးနေတာကိုအိမ်နာချင်းနိုင်ငံမှာတုံးနေတာဒီလောက်ကြာနေပြီချိန်တော့ဘာပြီးမှတုံးတာမတွေ့ဆိုတော့ဘာကြောင့်ဒီလောက်တွင်ကျယ်တုံးနေတာဗမာပြည်ကမဖြစ်ရပါလေပေါ့နော်ဆိုတော့အဲ့ဒါဒီသားမိရဲ့ဒီဟာတော့ဗမာပြည်ယူလာရင်တော့ဖြင့်ဗမာပြည်ရဲ့လူတွေကြောက်တော့ကျိုးတက်ရောက်မှုရှိမှာပဲလို့ဒါလို့မြင်ပြီးတော့မှအဲ့တင်ရင်းနေတဲ့တိုင်းမျိုးရောမှပထမဆလုပ်တော့တော့၄ရောက်ပါပြီအခုဒီဟာကတော့ဒီနေရာမှာတွေ့တဲ့ system ဒါရေတင်တဲ့ဟာကိုအဓိကဥစားပြီးလောက်တာဖြစ်တဲ့အတွက်ဒါပမာကြီးမှာလဲဆိုရင်ရေ၃ရေ၆ရေစတဲ့ဖြစ်တူလဲဆိုတဲ့ဟာကိုဖြင်းပြီးတော့မှဒါယူလာတာဒီ system ကကျွန်တော်တို့ဒီနေဘက်မှာရှိနေတဲ့နေရောင်ရေကိုအသုံးပြုပြီးတော့မှ battery သုံးစရာမလိုဘဲနဲ့ရင်းကောင်းရလဲတော်တော်များများထိတုံးရပါယူရီးယားမှာဆိုရင်ဘယ်လောက်ထိကျွန်တော်တွေးခဲ့ဆိုရင်မြေကောင်650ကျော်ထိတုံးတာလေမှန်ဆက်ယူနေရစတုံးတာတွေ့တယ် တွေ့တော့ခါကျတော့ကျွန်တော်အနေနဲ့ပမာယူရဲ့ဒီယူလာလို့ရဲသွားတယ်ကျွန်တော်တွေ့စီမှာလည်း2020ကျော်ဒါတုံးနေတာတွေ့တာခါကျတော့ဒါပမာကြည့်တဲ့တုံးမယ်ဆိုရင်ဒါတော်တော်ကိုတုံးတဲ့နေကိစ္စဆိုဒါကဒီဘက်တုံးတဲ့ကိစ္စမဟုတ်နော်ညာဘက်တကယ်လို့ညာတုံးမယ်ဆိုရင်တော့ဒါဘက်ထရီတုံးအောင်တော့မှာပေါ့အဲ့ချင်းတိုင်းမှာ
အစိုးရဒါဘေးလိုင်းနဲ့မချိတ်ဆက်နိုင်တဲ့နေရာတွေမှာဖြစ်စီကိုယ်တုံးကျင်တဲ့အချိန်မှာမီးမရပဲလျှက်စစ်ဓာတ်အားလုံးလုံးလောက်လောက်မရပဲဖြစ်နေတာမျိုးတွေအတွက်ဒီ stand alone system ကိုတုံးတာဟာရေရှည်မှာဇရိတ်တက်တာစီပါလေစပီးတက်ဆင်ချိန်မှာတော့ဆိုလာပြားနဲ့မော်တာပေါ်မှာမူတည်ပြီးကုန်ကြမှုရှိပါတယ်ဒါပေမဲ့အခုနည်းပညာတွေတိုးတက်လာတာနဲ့အမျှဇရိတ်နည်းနည်းနဲ့စွန့်ရင်ပိုးပြီးထုတ်ပြနိုင်တဲ့ဆိုလာပြားတွေရှိလာပါပြီ
ဆိုလာရဲ့သဘောတရားကဆိုလာပြားက what 320ထုတ်ပြီးလေဆိုရင်ကျွန်တော်တို့က320အပြည့်သုံးလို့မရဘူး။100နဲ့80လောက်ပြင်မယ်။သူက20ခန်းလောက်တော့ဆင်း။အဲကျွန်တော်တို့ဒါအကြောင်းပြုပြီးမှ calculation ကျွန်တော်လုပ်ရပါတယ်။ဆိုလာပြားအကြီးအကျယ်တော့ငင်းကောင်ကြီးဘယ်လောက်သုံးနေပုံမှန်တွေ့ရတယ်ပေါ့လေ။ငင်းကောင်ကြီးငါးမူးကနေအကောင်ရာခဏန်းဒီကျွန်တော်တို့လုပ်လို့ရပါတယ်။သုံးကြည့်ကြပါတယ်။မော်တာဆိုတာဒီနေရာကိုဆိုတာ walking horse လို့ခေါ်တာဆဲရုံမှာတုံးတဲ့မော်တာဒါကိုလည်းအသုံးချလို့ရပါတယ်။အိမ်ဒီမှာလည်းတချို့မော်တာတုံးပြီးလုပ်တဲ့အလုပ်တွေရှိပါတယ်။သုံးချလို့ရပါတယ်။ဆိုလာပြားဈေးကြီးနေတာအခုဒီကျလာတဲ့ဆိုလာပြားရဲ့ technology ရဲ့တစ်ဖြည်းဖြည်းမြင့်တဲ့မြင့်လာအရင်တော့ watt လောက်ထုတ်ပေးနိုင်ဘူး watt တစ်ဖြည်းပုံများလာပြီအခုဆိုရင်ဆိုလာပြားတွေကဟလာဟိုပြည်နေတဲ့အပြားကြီးတိုင်းပို့တော်ပဲနဲ့ကိုလိမ့်လို့ရတာမျိုးလို့ဒီလေးပင်ပင်ပေါင်းနေပါရင်လည်းအချက်မျိုးမဟုတ်တော့ဘဲနဲ့ဆက်ကူလို့ပုံစံမျိုးလိုပါစထွက်လာနေပြီပေါ့ဖြည်းဖြည်းလာနေပြီနော်ဝတ်တွေလည်းတစ်ဖြည်းပုံများလာပြီဈေးနှုန်းတွေလည်းကျဆဲကျလာနေပြီပေါ့နော်ဆိုတော့အနာဂတ်မှာတတိယကသွားမယ်လို့ကျွန်တော်ယူကြည့်တယ်ပေါ့နော
်ဦးမိုးဟင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်
ဘဂင်မြတ်တဲ့ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ကိုစာရေးသားနိုင်ကြပါတယ်ခင်ဗျာ။အခုတော့ကြာနေသေးတဲ့အချိန်တော်တွင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုငင်းညံ့ကပြောပြမှာပါ။
ပြီးခဲ့တဲ့ကြာသပတေးနေ့ကအိုမန်ပင်လယ်ကွေ့မှာရေနံတင်သင်းမောနှစ်စီးတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတုံ့ပြန်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာသဘောတူညီချက်တစုံတရာရအောင်တည်ဆောက်နေတယ်လို့ကာကွယ်ဝင်ကြီးပက်ရှန်နဟန်ကပြောပါတယ်အခြေအနေတွေဆိုးလာရင်ရင်ဆိုင်ဖို့အတွက်ဖြစ်နိုင်တဲ့အစီအစဉ်တွေရေးဆွဲထားဖို့လိုအပ်နေပြီးနိုင်ငံတကာအခြေအနေဖြစ်တဲ့ဒီကိစ္စအတွက်လည်းထောက်ခံမှုတိုးရအောင်ကြိုးပမ်းရမယ်လို့သူကတောက်ကြနေမှာပြောပါတယ်ဒီတိုက်ခိုက်မှုအတွက်အီရန်ကိုအမေရိကန်ကအပြစ်တင်ထားပြီးအမေရိကန်ရေတပ်ကထုတ်ပြန်တဲ့ဗီဒီယိုမှာအီရန်ကင်းလှည့်ရေးရင်တစည်းပေါ်ကလူတွေကမပေါက်ကွဲသေးတဲ့လင်းပတ်မိုင်းတစ်လုံးကိုဂျပန်ရေနံတင်သင်းမောခူခူကာ Courageous သင်းမော1ဘိုက်နာကခွာနေတဲ့ပုံဗီဒီယိုကိုထုတ်ပြန်ထားတာပါအမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနိုင်ငံတို့အကြားလူဝင်မှုကြီးကြပ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေလုပ်နေစင်ပါပဲမက္ဆီကိုနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲတိုနီတာဂွေလီယန်လိုပက်စ်ကယာရုကနေနှုတ်ထွက်သွားပါတယ်။သူဟာဒီယာရုမှာ9လတာတာဝန်ထမ်းဆောင်ပြီးတဲ့နောက်တောက်ကြနေမှာသမ္မတအန်ဒရေလိုပက်စ်အိုဘရာဒေါစီကိုနှုတ်ထွက်စာတင်သွင်းခဲ့တာပါ။ဒီလိုနှုတ်ထွက်ကြောင်းကြေညာချက်ဟာအမေရိကန်သမ္မတထရန့်တွန်းအားပေးနေတဲ့နှစ်နိုင်ငံအကြားနယ်စပ်တရားမဝင်ဖြတ်ကျော်ဝင်ရောက်သူတွေနဲ့ခေလုံခွင့်တောင်းခံသူတွေဆိုင်ရာဆွေးနွေးပွဲတွေလုပ်နေချိန်မှာထွက်ပေါ်လာတာဖြစ်ပါတယ်။ဒိမတ်နိုင်ငံကဆိုရှယ်ဒီမိုကရက်တွေပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တာကြောင့်ဥရောပတိုက်ကအဓိကလက်ဝဲပါတီတွေအတွင်းမှာတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုကျင့်သုံးမလားဆိုပြီးဆွေးနွေးညှင်းခုံလာကြပါတယ်။ဒိမတ်ဆိုရှယ်ဒီမိုကရက်လက်ဝဲပါတီကပိုပြီးတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးကိုလုပ်မယ်လို့ပြောပြီးပါလီမန်ရွေးကောက်ပွဲမှာနေရာအများစုရလာခဲ့တာပါ။ဥပဒေပြုလွှတ်တော်အမတ်နေရာ189နေရာမှာ91နေရာဆိုရှယ်ဒီမိုကရက်တွေဦးဆောင်တဲ့မဟာမိတ်တွေကအနိုင်ရခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုငင်းညံပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကို မနေ့6နိုင်နေ9နိုင်အထိလိုင်းတို့30 40 48လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ
This program has come to you from the Voice of America, Washington.